Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ21ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်ကခင်မောင်စိုးမင်းပါဒီမနေ့သတင်းတွေကိုကျွန်တော်နဲ့အတူကိုညံဝင်းအောင်ကပြောပြပါပါဒီနေ့သတင်းတွေကတော့ယူကရိန်းနိုင်ငံကကောက်ပဲသီးနှံတွေဝယ်ပြီးစားနပ်ရိက္ခာအခက်အခဲဖြစ်နေတဲ့နိုင်ငံတွေကိုအမေရိကန်ကလှူဒါန်းมาဖြစ်ပါတယ်ခရိုင်းမီးယားဒေသမှာဒရုန်းယာဉ်တစ်စင်းကိုရုရှားကပစ်ချလိုက်ပါတယ်အယ်ဂျီးရီးယားမှာယူနက်စကိုအသိမှတ်ပြုထားတဲ့တစ်တော်မီးလောင်သွားပါတယ်တူရကီမှာယင်မတော်ဆဖြစ်မှုကိုကူညီနေတဲ့သူတွေဟာထမှန်ပြီးကားတိုက်ခံရလို့လူ30ကျော်သေဆုံးသွားပါတယ်အဲ့ဒီသတင်းတွေကိုပြောပြမှာပါကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေတင်ဆက်ပြီးတဲ့ခါမှာတော့စနေနေ့ကဘန်ကောက်မြို့ရဲ့နေရာ73ခုကိုထိုင်းရဲနဲ့အထူးတပ်ဖွဲ့တွေဝင်ရောက်စီးနှင်းရှာဖွေရမှာဝိရစီမောင်ကိုမှုနဲ့တင်ကာမကင်းဖြစ်တဲ့မြန်မာနိုင်ငံသားတဦးရဲ့နေအိမ်ကိုလည်းဝင်ရောက်စီးနှင်းခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်
ชาวเมียนมาครับแต่ว่าสถานนี้ก็จะมีการระบีครับก็มีการจับกุมนะครับ
ทีนี้นี่พี่ๆจะมาเว้ยอภิสงฆ์ก็น้าสินยาผู้ရှိပါတယ်နောက်ပိုင်းမှာတို့အတန်ဒီမိုကရေစီလူအခွင့်အရေးနဲ့ခေပြိုင်ကဘာတပတ်တွင်မြန်မာနဲ့ကဘာကထူးခြားတဲ့သတင်းတွေကိုလည်းအပတ်စဉ်ကဏ္ဍတွေအဖြစ်နဲ့တင်ဆက်ဖို့ရှိနေပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ခရိုင်းမီးယားဒေသမှာရုရှားလေကြောင်းရန်ကာကွယ်ရေးစနစ်ကအဝေးထိန်ဒရုန်းယာဉ်တစ်စင်းကိုစနေနေ့ကပစ်ချလိုက်ကြောင်းရုရှားအာဏာပိုင်တွေကပြောပါတယ်။ပင်လယ်နက်ဒေသရုရှားရေတပ်ဌာနချုပ်မှာအခုလိုကြုံရတာသတင်းသုံးပတ်အတွင်းတဟာဒုတိယအကြိမ်မှာအသေးစားဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင်းခရိုင်းမီးယားဒေသအနောက်ပိုင်းကလေကြောင်းရန်ကာကွယ်ရေးစနစ်ကတုံ့ပြန်ခဲ့တာလို့လဲခရိုင်းမီးယားဒေသအုပ်ချုပ်ရေးမှူးရဲ့လက်ထောက်ဖြစ်သူအိုလက်ခရူချော့ကပြောပေမဲ့အသေးစိတ်ကိုတော့ထည့်သွင်းပြောကြခြင်းမရှိပါဘူးခရိုင်းမီးယားဒေသကိုရုရှားပိုင်တဲ့2014ခုနှစ်ကသွတ်သွင်းခဲ့ပေမဲ့ယူကရိန်းကတော့ရုရှားပိုင်အဖြစ်အတိမတ်ပြုလက်ခံခြင်းမရှိပါဘူးပြစ်ချခံရတဲ့ဒရုန်းယာဉ်ဟာရုရှားရေတပ်ဌာနချုပ်ခေါင်းမိုးပေါ်ပြုတ်ကျခဲ့ပြီးထိခိုက်ဒဏ်ရာမှုနဲ့ပျက်စီးမှုကြီးကြီးမားမားမရှိဘူးလို့လဲ Severe Troop အုပ်ချုပ်ရေးမှူးမီခေးရာဇာဇယက်ကပြောပါတယ်လေကြောင်းရံကာကွယ်ရေးစနစ်ဓာတ်ပုံနဲ့အချက်လက်တွေကိုဓာတ်ပုံတွေဗီဒီယိုတွေရိုက်ကူးပြီးဖြန့်ဝေတာမလုပ်ကြဘူးလေဒေသခံတွေကိုအုပ်ချုပ်ရေးမှူးကစနေနေ့ညကတယ်လီဂရမ်ကနေသတိပေးခဲ့တယ်လို့ Writers သတင်းမှာဖော်ပြထားပါတယ်ဒီဖြစ်ရဟာခရိုင်းမီးယားဒေသမှာရုရှားရဲ့အာဏာချက်ကိုပြရလေရောက်ရှိပါတယ်ဒီသတင်းပတ်အတွင်းမှာပဲခရိုင်းမီးယားကျွန်းဆွယ်ကရုရှားလက်နက်တူလောင်ယုံတယုံမီးလောင်ပောက်ကွဲခဲ့တယ်လို့ဒီလအစောပိုင်းကလည်းအဲ့ဒီကျွန်းဆွယ်ပေါ်ကရုရှားလေတပ်စခန်းအတိုက်ခိုက်ခံရပြီးစစ်လေရင်ကိုစင်ပျက်စီးခဲ့ပါတယ်ခင်ဗျာ
ရုရှားကထွက်တဲ့ကောက်ပဲသီးနှံတွေနဲ့ဓာတ်မြေဩဇာတွေကိုကန့်သက်ချက်တွေမလုပ်ဘဲဈေးကွက်ရောက်ပို့နိုင်ရေးကုလသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ
် Without fertilizer in 2022There may not be enough
2022ခုနှစ်မှာဓာတ်မြေဩဇာလုံလောက်မှုမရှိရင်2023ခုနှစ်ကျရင်စားနပ်ရိက္ခာလုံလောက်မှာမဟုတ်ပါဘူးယူကရိန်းနဲ့ရုရှားကစားနပ်ရိက္ခာတွေဓာတ်မြေဩဇာတွေပြည်ပပို့နိုင်ရေးဟာစားသုံးသူတွေအတွက်ကုန်စည်နှုန်းကျဆင်းရေးဈေးကွက်တည်နေရေးမှာမရှိမဖြစ်အရေးကြီးပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတူရကီနိုင်ငံအစ္စတန်ဘူးမြို့ကစနေနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါနိုင်ငံတကာအစိုးရတွေပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းပြီးစားနပ်ရိက္ခာနဲ့ဓာတ်မြေဩဇာတွေဈေးကွက်ထဲအရောက်ဖြန့်ဖြူးနိုင်အောင်လှုပ်ကြဖို့ကိုလည်းတိုက်တွန်းသွားပါတယ်ကုလအတွင်းမှုချုပ်ဟာဒီသတင်းပတ်တဲ့ယူကရိန်းကိုခရီးထွက်ပြီးဂျာတာပရီနီကယူကရိန်းနိုင်ငံအနောက်ပိုင်းလက်ဗစ်မြို့မှာယူကရိန်းသမ္မတဇယ်လင်စကီတူရကီသမ္မတအာဒိုအန်တို့နဲ့တွေ့ဆုံပြီးတောက်ကြနေမှာအိုဒစာမြို့ကိုသွားခဲ့တာပါစနေနေ့မှာတော့တူရကီနိုင်ငံအစ္စတန်ဘူစိတ်ကမ်းကိုသွားရောက်ခဲ့ပြီးယူကရိန်းကကောက်ပဲသီးနှံတွေပြင်ပကိုတင်ပို့ဖို့ကုလသမဂ္ဂငှားရမ်းထားတဲ့ပထမဦးဆုံးကုန်တင်သင်္ဘောကိုတွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ
ကဘာပေါ်ကစားနပ်ရိက္ခာလိုအပ်နေတဲ့ဒေသတွေကိုတင်ပို့ဖို့အတွက်ရှေ့လာမဲ့သတင်းပတ်အနေငယ်အတွင်းယူကရိန်းကကောက်ပဲသီးနှံမက်ထရစ်တန်ချိန်တသိန်းခွဲလောက်ကိုအမေရိကန်ကဝယ်ယူဖို့စီစဉ်နေတဲ့အကြောင်းကဘာစားနပ်ရိက္ခာအစီအစဉ် WFP အကြီးအကဲကပြောပါတယ်ဘယ်ရီတာကိုပို့မယ်ဆိုတာကိုတော့အတိမပြုရသေးဘူးလို့လဲကင်ညာနိုင်ငံမှာရောက်ရှိနေတဲ့ WFP အမှုဆောင်ဒါရိုက်တာဒေးဗစ်ဗက်စလီက AB သတင်းဌာနကိုပြောခဲ့ပါတယ်အစီအစဉ်သစ်ဟာမိုးကောင်ရေရှားမှုတန်ခံရတဲ့အာဖရိကဥဂျိုဒေသကိုယူကရိန်းကထွက်တဲ့ကောက်ပဲသီးနှံတွေတင်ပို့ဖို့ WFP ကစီစဉ်ထားတဲ့မူလအစီအစဉ်သက်ကို6ဆလောက်ပိုများမယ်လို့ပြောပါတယ်အာဖရိကဥဂျိုဒေသမှာဒီနှစ်မိုးရာသီမှာမိုးမရွာတဲ့အတွက်ကြောင့်အထူးသဖြင့်ဆိုမာလီနိုင်ငံမှာမိုးကောင်ရေရှားမှုတန်ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။လက်တလောမှာလည်းစားနပ်ရိက္ခာမလုံလောက်မှုတွေကြောင့်လူပေါင်းထောင်နဲ့ချီသေဆုံးနေပြီးလူပေါင်း22သန်းလောက်ဟာလည်းငတ်မွတ်မှုနဲ့ရင်ဆိုင်နေရတယ်လို့ WFP ကပြောပါတယ်။ယူကရိန်းစစ်ပွဲကြောင့်ကမ္ဘာတဝန်းလောင်စာဆီနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြုံတွေ့နေရတာဟာအာဖရိကဥဂျိုဒေသအတွက်ဆူနာမီရေလိုင်းဒဏ်တစ်ခုပြီးတစ်ခုခံရသလိုဖြစ်နေတယ်လို့ WFP အကြီးအကဲကပြောဆိုပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမိုဂတီရှူးမြို့ကအဆင့်မြင့်ဟိုတယ်တစ်ခုမှာစစ်သွေးကြွတွေစီးနှင်းသိမ်းပိုက်ထားတာကိုအဆုံးသတ်နိုင်ဖို့လုံခြုံရေးတပ်ဖွဲ့တွေစနေနေ့အထိဆက်ပြီးတော့ကြိုးပမ်းနေပါတယ်။အရှာဘတ်စစ်သွေးကြွတွေဟာဖောက်ခွဲမှုအများအပြားလုပ်ခဲ့ပြီးလွန်ခဲ့တဲ့24နာရီအတွင်းဟိုတယ်ကိုစီးနှင်းထားကြောင်းလဲဆိုမာလီအာဏာပိုင်တွေကပြောပါတယ်။အစိုးရတာဝန်ရှိသူတွေတက်ကြီးရွယ်အိုတွေနဲ့လူဒန်းသားပေါင်းစုံကလာရောက်တဲခုလေးရှိတဲ့ Hyatt အဆင့်မြင့်ဟိုတယ်မှာတောက်ကြနေကစစ်သွေးကြွတွေစီးနှင်းမှုအတွင်းသေဆုံးသူ20ထက်မနည်းရှိပြီးဒဏ်ရာရသူ40ကျော်ရှိတယ်လို့ဆေးရုံနဲ့နှီးစပ်တဲ့အတိုင်းပိုင်းကပြောပါတယ်။လနဲ့အပြည့်စုံကန်ဆောင်ထားတဲ့စစ်သွေးကြွတွေဟာအစိုးရတပ်ဖွဲ့တွေနဲ့ဟိုတယ်ထဲမှာစနေညညအထိဆက်လက်ပစ်ခတ်နေသေးပဲလို့အမည်မဖော်လိုတဲ့အကြီးတန်းရဲအရာရှိတယောက်က VOA ကိုပြောပါရယ်စီးနှင်းတိုက်ခိုက်မှုအတွင်းအရက်သားတွေအပြင်စစ်သွေးကြွ၄ဦးသေဆုံးကြောင်းလည်းပြောပါရယ်ဟိုတယ်ထဲမှာစစ်သွေးကြွဘယ်နှယောက်ရှိသလဲဆိုတာမသိရသေးပါဘူးမိုဂါဒီရှုအရေးပေါ်ကလူနာကယ်ဆယ်ရေးဌာနရဲ့အဆိုအရဟိုတယ်အဆောက်အုံအပြိုပြက်ပုံအောက်ကဆွဲထုတ်နိုင်ခဲ့တဲ့အလောင်း73လောင်းရှိတယ်လို့ဆိုပါတယ်ဒဏ်ရာရထားသူတွေကိုအရေးပေါ်လူနာတင်ကားတွေနဲ့ဆေးရုံကိုပို့ဆောင်ပေးခဲ့ရပါတယ်တည်ဆုံးသူတွေထဲမှာစီးပွားရေးသမားတွေနဲ့ဒေသခံလူကြီးပိုင်းတွေပါဝင်ပါတယ်အဲ့ဒီထဲမှာဟိုတယ်ကိုပူးတွဲပိုင်တဲ့အဗ်ဒါရာမန်အီမန်လည်းတည်ဆုံးခဲ့ကြောင်းဆွေမျိုးတွေကပြောပါတယ်ဒီတိုက်ခိုက်မှုကိုအယ်ခိုင်ဒါနဲ့ဆက်နွယ်တဲ့အယ်ရှာဘတ်တွေကလုပ်ခဲ့ကြောင်းပြောခဲ့ပါတယ်ခင်ဗျာ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်တူရကီနိုင်ငံအရှေ့တောင်ပိုင်းမှာကားမတော်တဆမှုကိုကူညီကယ်ဆယ်ရေးလုပ်နေတဲ့လမ်းမော်ကလူအုပ်ထဲကိုနောက်ထပ်ကားတစ်စီးကဝင်တိုက်တဲ့အတွက်ကြောင့်အနည်းဆုံးလူ32ဦးသေဆုံးကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်
မနေ့7日45မိနစ်လောက်မှာခီးသည်တင်ဘတ်စကားကားတိုက်မှုဖြစ်ပါတယ်မိသက်တွေအရေးပေါ်ကျန်းမာရေးဝန်တန်းတွေနဲ့တခြားလူတွေဝိုင်းပြီးကူညီနေတဲ့အချိန်မှာပဲနောက်ထပ်ဘတ်စကားတစ်စင်းကမီတာ200လောက်ကနေထတ်တိုက်ခဲ့တာပါလို့ဂါဇာနက်တက်ဒေသအရှိတ်ဘက်အခင်းဖြစ်ပွားရာဒေသမှာရောက်ရှိနေတဲ့အုတ်ချုပ်ရဲမှူးဒေးဗစ်ဂေါ့လ်ကပြောဆိုသွားတာပါအဲ့ဒီနောက်ဘတ်စကားဟာလမ်းချော်ပြီးအရေးပေါ်အကူအညီပေးနေတဲ့သူတွေကိုတိုက်မိတာကြောင့်ကူညီနေတဲ့သူတွေရောဒဏ်ရာရှိနေတဲ့သူတွေကိုတိုက်မိကုန်တယ်လို့ပြောပါတယ်တချိန်တည်းမှာပဲတီးခြားဖြစ်စဉ်တစ်ခုအနေနဲ့ဒီရက်ခရိုင်အရှိဘက်ကရေမတော်တဆဖြစ်တဲ့နေရာမှာလဲကူညီကယ်ဆယ်ရေးလုပ်နေတဲ့သူတွေကိုထရက်ကာတစ်စင်းကဝင်တိုက်မှုဖြစ်ပွားခဲ့ပါတယ်အဲ့ဒီဖြစ်ရကြောင်းလဲ16ဦးသေဆုံးခဲ့ပြီးစိုးရင်ရသူ10ဦးအပါအဝင်29ဦးဒဏ်ရာရှိကုန်တယ်လို့တူရကီကျန်းမာရေးဝန်ကြီးဖာရာဂက်တင်ကိုကာကပြောဆိုပါတယ်ခင်ဗျာ
ဂျပန်နိုင်ငံအနောက်တောင်ဘက်ကမ်းလွန်မှာဓာတုပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘောကကုန်တင်သင်္ဘောတစ်စင်းကိုဝင်တိုက်ခဲ့ပါတယ်စနေနေ့အစောပိုင်းမှာဝါကယာမနေမြေရဲ့ဒီကမ်းလွန်နှစ်မိုင်လောက်မှာသင်္ဘောနှစ်စင်းတိုက်ခဲ့ကြတာဖြစ်ပြီးသင်္ဘောသားတဦးတယောက်မှထိခိုက်ဒဏ်ရာမရရှိခဲ့ပါဘူးသင်္ဘောတိုက်မှုကိုဂျပန်က ကန်ယူဒန်ဆောက်တောင်ဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။တင်းမောတိုက်တဲ့နေရာစီရေငုပ်သမားတွေကိုဆေးလွတ်ထားပြီးဘာကြောင့်တင်းမောတိုက်ရတယ်လဲဆိုတာသိနိုင်ဖို့တင်းမောသွားလာခဲ့တဲ့ GPS မှတ်တမ်းတွေကိုပြန်လည်စစ်ဆေးနေပါတယ်။ဓာတုပစ္စည်းတင်တင်းမောကရုတ်တရက်ကြီးသူတို့တင်းမောရှိရာကိုရောက်လာတာလို့ကုန်တင်တင်းမောမှာပါတဲ့တရုတ်တင်းမောသားတွေကပြောကြောင်းတောင်ဝန်ရှိသူတွေကဆိုပါတယ်။အဲ့ဒီနေရာမှာတင်းမောနှစ်စင်းလုံးကြောက်ချခဲ့တာဖြစ်တယ်လို့ခူရှင်းမို့တို့ကန်ယူရန်ဆောက်တောင်ဝန်ရှိသူတယောက်ရဲ့အပြောကို AB သတင်းမှာဖော်ပြပါတယ်။ကိုနေသင်းမောကနေရင်းနှံစီတချို့ယူစိန်ထွက်ခဲ့ပြီးအစာပိုင်းမှာသင်းမောနှိခဲ့ပေမဲ့အချိန်မီဆဲယူနိုင်ခဲ့တယ်လို့တောင်ဝန်ရှိသူတွေကပြောပါတယ်။သင်းမောနှစ်စင်းတိုက်ချိန်မှာဓာတုပစ္စည်းတင်သင်းမောပေါ်မှာဘာဓာတုပစ္စည်းမှမရှိခဲ့ပါဘူး။ဓာတုပစ္စည်းတင်ဂျပန်သင်းမောလီယိုရှင်မာရုပေါ်မှာသင်းမောသား6ဦးပါဝင်ပြီးပလစ်နိုင်ငံမှာမှတ်ပုံတင်ထားတဲ့ချင်းဟိုင်99ကုန်တင်သင်းမောပေါ်မှာသင်းမောသား14ယောက်ပါဝင်တာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံမှာပထမဆုံးမြောက်ကျောက်ယောဂကူးစက်ခံရသူတွေ့ရှိခဲ့ရတယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာကြေညာပါတယ်။အိမ်နီးချင်းစင်ကာပူနိုင်ငံမှာတော့ပြီးခဲ့တဲ့လမှာစတင်ကူးစက်မှုတွေတွေ့ရတယ်လို့ဩဂုတ်လ5ရက်နေ့အထိဆိုအတီးပြူလူနာ15ဦးရှိနေပြီဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေထဲမှာဆိုရင်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေမှာမြောက်ကျောက်ယောဂါဖြစ်ပွားတဲ့အတီးပြူလူနာတွေရှိနေပါပြီ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းမြောက်ကျောက်ယောဂါဖြစ်ပွားသူကမ္ဘာတလွှာတွေ့ရှိလာရတယ်လို့အတီးပြူလူနာ4000ကျော်နဲ့သေဆုံးသူပါရှိလာတဲ့အတွက်ကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေအဖြစ်ကြေညာခဲ့ပါတယ်။ကမ္ဘာတလွှာနိုင်ငံပေါင်း80ကျော်မှဒီယောဂါကူးစက်မှုရှိနေတာဖြစ်ပြီးအရင်ကဖြစ်ပွားလေမရှိတဲ့နိုင်ငံတွေမှာပါတွေ့နေရတယ်လို့ဒီယောဂါကြောင့်သေဆုံးမှုတွေလည်းရှိနေပါတယ်ခင်ဗျာ
။အယ်ဂျီးရီးယားနိုင်ငံမှာလောင်ကျွမ်းတဲ့တော်မီကြောင့် UNESCO အသိမှတ်ပြုစာရင်းဝင်လူနဲ့သရဝါတို့ရဲ့ဂေဟာစနစ်ထိမ့်ညရာတစ်တော်ကျွမ်းရဲ့ဆယ်ရာဂိုင်းနှုံးကြော်မိရဲပါသွားပြီးအနည်းဆုံးလူ38ဦးသေဆုံးခဲ့ရတယ်လို့ El Kala ဘေးမဲ့တော်ရဲ့ညွှန်ကြားရေးမှူးဟောင်းဘာဘာအာမက်ကပြောပါတယ်ရာသီဥတုဖောက်ပြန်မှုကြောင့်ဗိုလ်ဒုနေကလေးကတော်မီဟာအရှင်ဟုန်ပြင်းလာပြီးအယ်ဂျီးရီးယားရဲ့အရှေ့မြောက်ပိုင်းကိုအထိနာဆုံးလောင်ကျွမ်းခဲ့တာပါရာသီဥတုပြောင်းလဲပူပြင်းပြီးကာလကြာရှည်မိုးခေါင်မှုကြောင့်အယ်ဂျီးရီးယားရဲ့6တွေ့တော်တွေမှာပြင်းထန်တဲ့တော်မီတွေနှစ်စဉ်လောင်လေရှိပါတယ်ဗိုလ်ဒုနေကလောင်ကျွမ်းတဲ့တော်မီကြောင့်ဘေးမဲ့တော်တွေကဧက2000ကျော်နီးပါးဆုံးရှုံးခဲ့ရတယ်လို့ဘာဘာအာမက်ကဆိုပါတယ်ယူနက်စကိုစီးရင်ထဲဝင်တဲ့အယ်ကာလာတတော်ကျွမ်းဟာဧက39,000နီးပါးရှိပြီးတောင်းနဲ့ချီတဲ့ဆောင်းခိုငှက်တွေနဲ့တမင်နီတွေခိုလုံကျဆားရဒေသဖြစ်တယ်လို့ UNESCO စာရင်းမှာဖော်ပြပါတယ်ခင်ဗျာ တနင်္ဂနွေနေ့မနေ့ကင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာတို့အတန်အပါဝင်ကျားအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာထိုင်းနိုင်ငံကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်။ထိုင်းနိုင်ငံမူရစ်စေဝါတက်ဖြစ်ရေးအဖွဲ့နဲ့ထိုင်းအထူးထောက်လှမ်းရေးအဖွဲ့တို့ပူးပေါင်းပြီးစနေနေ့ကဘန်ကောက်မြို့ကနေရာ73နေရာကိုစီးနှင်းရှာဖွေခဲ့ပြီးတော့ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။မူရစ်စေဝါမှောင်ခုမှုနဲ့မတင်ကားသူတွေတဲကမြန်မာနိုင်ငံသားတဦးရဲ့ပိုင်ဆိုင်မှုကိုလည်းသိမ်းဆည်းခဲ့ကြောင်းထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
ထိုင်းနိုင်ငံရဲ့မူရစ်စေဝါကာကွယ်တိုက်ဖြတ်ရေးအဖွဲ့နဲ့ထိုင်းအထူးထောက်လှမ်းရေးအဖွဲ့တို့ပူးပေါင်းပြီးဩဂုတ်လ19ရက်နေ့ကဘန်ကောက်မြို့ကနေရာ73နေရာကိုဝင်ရောက်စီးနှင်းပြီးမူရစ်စေဝါနဲ့ပတ်သက်နေတဲ့ဂွင်းဆက်တွေကိုရှာဖွေပြီးတော့စုံစမ်းစစ်ဆေးခဲ့တာပါအဲ့ဒီထဲကအကြီးစားမူရစ်မှောက်ကိုသမားမြန်မာနိုင်ငံသားမင်းမင်းဦးဆိုသူပိုင်ဆိုင်တဲ့အိမ်သုံးလုံးကိုလည်းတိတ်ဆိတ်ခဲ့တဲ့အကြောင်းဒူရဲကျုပ်ဆန်ရန်နွမ်မာကသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်။ NGO Coping Town Myanmar ครับครับแต่ว่าไทยนี่ก็จะมีการระบีครับแล้วมีการจับกุมนะครับในกลุ่มของ
ဝင်ရောက်စီးနှင်းရှာဖွေခဲ့တဲ့နေနေကတော့မြန်မာနိုင်ငံသားမူရင်မှောက်ကိုခိုင်းဝင်မင်းမင်းဦးနဲ့ပတ်သက်နေတဲ့အဓိကငွေကြေးခွာချပေးနေတဲ့နေရာတွေပါ။မင်းမင်းဦးနဲ့အဖွဲ့ဟာမြန်မာနိုင်ငံသားတွေဖြစ်ပြီးထိုင်းမြောက်ပိုင်းချင်းရိုင်ဒေသကဝင်ရောက်လာတဲ့မူရစ်စေးဝါးတွေကိုထိုင်းတောင်ပိုင်းအထိကြဲကြဲပြက်ပြက်တဲဆောင်ဖြန့်ဖြူးနေတာဖြစ်ပါတယ်။သူကတော့မူရစ်စေးဝါးကနေရလာတဲ့ငွေတွေကိုဘန်ကောက်မြို့မှာနေအိမ်သုံးလုံးဝယ်ထားပြီးစတော့ရှယ်ယာလုပ်နေကြောင်းဟန်ပြဖွင့်ပြီးဘတ်ငွေတန်း400ကနေတန်းပေါင်း1000လောက်ထိရှိတဲ့ ငွေမဲတွေကိုငွေယူဖြစ်အောင်လှုပ်ဆောင်နေတာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်မြန်မာနိုင်ငံသားမိမိဦးတူတဲ့ပိုင်ဆိုင်တဲ့အိမ်သုံးလုံးနဲ့ငွေကြေးတွေနဲ့ပိုင်ဆိုင်မှုတန်ဖိုးကတော့ဘတ်ငွေတန်း400ဘူးလောက်ရှိပြီးအဲ့ဓာတွေကိုထိုင်းရနာပိုင်တွေကသိမ်းယူခဲ့ပါတယ်သူနဲ့ဆက်ဆက်နေတဲ့တခြားအိမ်တွေကွန်ဒိုတွေကိုလည်းစီးနှင်းရှာဖွေခဲ့ရမှာမိခင်တစ်တာတွေကနေငွေကြေးအမြောက်များကိုလည်းရှာဖွေတွေ့ရှိခဲ့တာကြောင့်သိရှိခဲ့ပါတယ်ဩဂုတ်လ19ရက်နေ့ကဖမ်းဆီးမိခဲ့တဲ့ငွေရည်စည်းဝါးတွေနဲ့အတူအိမ်နေမှာဖမ်းမိတဲ့ငွေကြေးတွေကိုပါဝင်ပြီးစုစုပေါင်းကာလတန်ဖိုးကတော့ဘတ်ငွေတန်ပေါင်း 1,000 လောက်ရှိတယ်လို့လဲဆိုပါတယ်။ငွေရည်မှောက်ကိုလုပ်ငန်းနဲ့ပတ်သက်နေတဲ့မြန်မာနိုင်ငံသားမင်းမင်းဦးကိုတော့ပြီးခဲ့တဲ့မလကဖမ်းမိခဲ့တာဖြစ်ပြီးသူ့ကိုစစ်ဆေးဖော်ထုတ်ချက်အရနောက်ထပ်မြန်မာနိုင်ငံသား3ဦးနဲ့တရုတ်နိုင်ငံသား2ဦးကိုလည်းဖမ်းဝရမ်းထုတ်ထားတာပါ။အခုအခါမှာတော့သူ့ကိုစစ်ဆေးထားချက်အရဘန်ကောက်မြို့ကနေရာ73ခုကိုဝင်ရောက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။မင်းမင်းဦးဟာထိုင်းမြောက်ပိုင်းချင်းရိုင်ကနေတဆင့်မူးယစ်ဆေးဝါးတွေကိုတဲယူရောင်းချနေတဲ့အကြီးစားမူးယစ်မောင်ကိုသမားဖြစ်ပြီးသူနဲ့အလို့အတူတူတွဲလုပ်နေသူတွေကတော့တရုတ်နိုင်ငံသားနဲ့ထိုင်းနိုင်ငံသားတွေပါဝင်တယ်လို့လည်းဆိုပါတယ်။သူတို့တွေဟာချင်းရိုင်ပြည်နယ်ထဲမှာလည်းမူးယစ်ဆေးဝါးနဲ့ပတ်သက်တဲ့အမှုပေါင်းရှိမှုထိရှိထားတယ်လို့လဲဆိုပါတယ်မင်းမင်းဦးနဲ့အုပ်စုဟာထိုင်းလာအိုတရုတ်နိုင်ငံနေမှာမူးယစ်ရောင်းဝယ်မှုငွေကြေးခေါ်ဝါချမှုတွေလုပ်နေတာဖြစ်ပြီးသူတို့တွေဟာသုံးနိုင်ငံသားနိုင်ငံကူးလက်မှတ်တွေကိုင်ဆောင်ထားကြသူတွေဖြစ်တယ်လို့လဲဆိုပါတယ်ထိုင်းနိုင်ငံသားတွေကတော့ငွေကြေးပိုင်းဆိုင်ရာဘဏ်အကောင့်တွေဖွင့်ပေးတာတွေနဲ့အိမ်နေချမ်းနေနာမည်ခံပြီးဝယ်ယူပေးကြသူတွေဖြစ်တယ်လို့လဲဆိုပါတယ်စီးနှင်းခံရတဲ့အိမ်73လုံးထဲကမြန်မာနိုင်ငံသားမင်းမင်းဦးပိုင်ဆိုင်တဲ့အိမ်သုံးလုံးကိုတော့နိုင်ငံပိုင်ဖြစ်သိမ်းယူခဲ့ပြီးနောက်ထပ်အိမ်ဆယ်လုံးကိုတော့မူးယစ်မှောင်ကိုသမားတွေကိုစစ်ဆေးနေတဲ့ကာလမှာယာယီသိမ်းဆည်းထားမယ်လို့လည်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပြည်တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးတွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ခြင်းပါတယ်။ဒီဒုအတန်အစည်းအဝေးဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်နေအိမ်တွေကနေအတင်းဖယ်ရှားခံရသူအများစုဟာရန်ကုန်မြို့ထဲမှာတရားမဟုတ်တရားဝင်မဟုတ်ပဲနဲ့ကျူးကျော်အဖြစ်နေထိုင်နေကြရပါတယ်သူတို့ရဲ့ကလေးငယ်တွေပညာမသင်နိုင်ကြတော့တဲ့အခြေအနေကိုဒီတစ်ပတ်တို့အတန်းအစီအစဉ်မှာနားဆင်ကြရအောင်ပ
ါဟာသားဒီမျိုးကိုမှဘလို့မှအားယူနေမရအောင်ဖြစ်နေမင်းမင်းလက်ပတ်ပြီးကိုလည်းလောက်ကြည့်တယ်ဘလို့မှအားယူနေမရအောင်ဖြစ်
ကိုမတရားကလည်းမတက်ချင်နေတာမတက်ကောင်ဖြစ်နေတယ်။ तू ကတမက်ဈေးရောက်တော့ तू ခလေးထိနေရတယ်။ထားချင်တော့မှ2ယောက်3ယောက်စလုံးထားမှမမှတော့အကြီးမားဆိုလို့ဆိုချင်းအခုတောင်းမတက်နိုင်လို့နိုင်မတော့လို့မရတယ်
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်။ကျူးကျော်လို့ခေါ်တဲ့ရန်ကုန်မြို့ကတရားမဝင်နေထိုင်တဲ့သူတွေကိုလူအဖွဲ့အစည်းကနေဖယ်ခံထားရတာတော်တော်ကြာပါပြီ။အာဏာသိမ်းလိုက်ကတည်းကသူတို့ထဲကအများစုဟာအလုံမရှိကြတော့သလိုနေအိမ်တွေကလည်းအတင်းဓမ္မဖယ်ရှားခံခဲ့ရပါတယ်။ဒါကြောင့်သူတို့ကလေးတွေပညာသင်ကြားနိုင်ဖို့အကြောင်းမပေါ်နိုင်ကြတော့ပါဘူး။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
မူများတဲ့ကာလာဆွန်လာနေရက်တွေမှာရန်ကုန်မှာနေတိုင်းလူလူရွာနေတဲ့မူကြောင့်တစ်မျိုးလုံးနှီးပါလမ်းတွေပိတ်နေတတ်ပါတယ်။ဒီလိုရာသီဥတုမျိုးဆိုရင်မတ်တင်နေအတွက်တော့လောက်ကင်မကောင်းလို့စိတ်ညစ်ရတဲ့နေ့တွေပါပဲ။သူ့လောက်ကရက်တကာလှည့်ပြီးတန်တိုတန်ဆာနဲ့ပလတ်စတစ်ပစ္စည်းကောက်တဲ့ပလုံကောက်သူဖြစ်တာကြောင့်မူရသည့်ကာလာတွေကပစ္စည်းကောက်ရနေပြီးဝင်ဝင်နေပါပါတယ
်။အခုကရာသီဇနီကမကောင်းတော့လေ။ဝယ်လို့ချောလို့မကောင်းဘူး။ဝယ်လို့ချောလို့မကောင်းတဲ့နေ့၄-5000၊၅-6000နဲ့ကိုမမရှိတဲ့ချိန်ကယူစားထားတာ 10ရက်ကိုဟိုဟာနဲ့တွေးရတယ်တနည်းဝ2000နဲ့တုံးတွင်းရတယ်နှစ်ဦးဖက်စားတော့9000လောက်မှနှစ်ဦးလောက်ဖက်စားတော့1000လောက်မှကျန်တယ်1000လောက်မှညပြီးတော့စားလို့မရဘူးဖြစ်နေတယ်လေဆန်လောက်ပဲရတယ်ဆန်လေးလုံးကို1000ဖြစ်နေပြီ
မတ်တင်တင်တို့မိသားစု9ယောက်က ARV တိုင်းရဲ့တောရတစ်ခုဘက်ကနေရန်ကုန်ကိုရွှေ့ပြောင်းအခြေချနေထိုင်လာတာနှစ်အနည်းငယ်ကြာပါပြီလှန်တာရမြို့နယ်အတွင်းကရန်ကုန်ပသိမ်ကားလမ်းမကြီးရဲ့ဘေးမှာတယ်လီထိုးပြီးအခြေချနေထိုင်ကြပါတယ်ဒီလိုရွှေ့ပြောင်းမှုကလည်းသူ့မိသားစုအတွက်အတော်လေးခက်ခဲခဲ့ပါတယ်ရန်ကုန်ရောက်ပြီးကလေးကစာဝတ်နေရေးအတွက်အကျိုးရည်နဲ့ပတ်ချလဲရုန်းကန်နေရတဲ့ဘဝမှာမတည်နေအတွက်နောက်ထပ်ပူပန်စရာတစ်ခုလည်းရှိနေပါတယ်ကြောင်နာထားတာ3နှစ်ခန့်ရှိပြီဖြစ်တဲ့အသက်73နှစ်အရွယ်သားဖြစ်သူကအခုတလောမှာကြောင်းပြန်တက်ချင်နေဆိုတာမျိုးပြောလာပါတယ်မြန်မာနိုင်ငံရဲ့ပညာရေးကအခမဲ့ပညာရေးစနစ်လို့ဆိုနေပေမဲ့လိုအပ်တဲ့ထောက်ပံ့မှုတွေမရှိတာကြောင့်မိဘတွေအနေနဲ့ကျောင်းဝတ်စုံစာအုပ်စာရေးကိရိယာနဲ့ကျူရှင်ဘိုးတွေကိုကြားခံပေးနိုင်မှုလိုပါသေးတယ်တနည်းမှာထောင်ကနန်းလောက်သာဝင်ငွေရှိတဲ့မိသားစုအတွက်တော့ဒီအရာတွေကလက်လန်းမမီနိုင်အောင်ဈေးကြီးလွန်းနေပါတယ်အခုတော့တပူပေါ်နှစ်ပူဆင်းဆိုသလိုပဲမတင်တင်တို့မိသားစုနေထိုင်တဲ့ကျူးကျော်တဲလီကအော်တိုဘာလာတုန်းကစစ်ကောင်စီကအတင်းကျပ်ဖယ်ရှားဖျက်ဆီးလိုက်တဲ့နေအိမ်တွေထဲပါဝင်ခဲ့တာကြောင့်သူတို့မိသားစုအခြေအနေကပိုဆိုးသွားခဲ့ရပါပြီ
ဒီနေ့ကညီမမထားနိုင်တော့ဘူးအိမ်ကမျိုးချစ်သွားတယ်ပေါ့မယ်ထားတော့ထားခင်းနေတယ်ဘာဖြစ်ထားခင်းနေလဲဆိုတော့ဒီရွယ်ရမယူရလေးချိန်ပြီးဆိုတော့သူတို့ဒီအရင်စိတ်ကြီးကိုဝင်ပါဆိုလို့နေမရရရှိရစိတ်သက်တည်ဝင်အောင်လို့ကိုကကြောင်းအောင်ထားခင်းနေတာအမှန်ရှိတဲ့အတိုင်းပြောတာလေအဲ့တော့ထားကြည့်ရင်ကို့မှာဘလို့မှအာရုံမရအောင်ဖြစ်နေမျိုးမျိုးလှက်ပတ်ပြီးကိုလည်းလုံကြည့်တယ်ဘလို့မှအာရုံမရအောင်ဖြစ်နေ
စစ်ကောင်စီကမနစ်ကအော်တိုဘာလာတော့ကလှိုင်းလာရမြို့နယ်အတွင်းမှာရှိတဲ့ကျူးကျော်နေအိမ်ထောင်နဲ့ချီကိုအင်အားသုံးဖြိုဖျက်ပစ်ခဲ့ပြီးအတင်းကျပ်နေရာဖယ်ရှားခိုင်းလို့ကျူးကျော်နေထိုင်သူအများပြအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်အဲ့ဒီနောက်ပိုင်းမှာသူတို့ရဲ့စာဝတ်နေရေးကြက်တဲမှုတွေကဆူဆူဝါးဝါးဖြစ်လာပါတယ်သူတို့မပိုင်တဲ့အမျိုးပေါ်မှာနေထိုင်ပြည်အောင်ဆောက်ထားတဲ့ဝါဒဲလေးတွေနဲ့အိမ်ဆောက်နေကြသူတွေကိုကျူးကျော်နေထိုင်သူတွေလို့သတ်မှတ်ကြပါရယ်။ပြီးခဲ့တဲ့နှစ်အာနာသိမိကလေးကစည်ရဲမွေးတေမှုတော့မြင့်တက်လာပြီးမြို့ပြစည်ရဲမွေးတေမှုဟာတုံးစတိုးလာမယ်လို့ကမ္ဘာကူးလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကခန့်မှန်းထားပါရယ်။မြန်မာလူဦးရေ54သန်းရှိတဲ့အထက်ကထဝက်လောက်ကဒီစည်ရဲမွေးတေမှုထံကိုခန့်စားရလိမ့်မယ်လို့သတ်မှတ်လို့ရပါရယ်။စည်ရဲမွေးတေမှုတွေမြင့်တက်လာခြင်းကအသက်ရှင်ရပ်တည်ဖို့ဝင်ငွေမရှိတော့တာတခုနဲ့ဆက်ဆက်နေတာမဟုတ်ပဲလူတွေရဲ့အာဟာရဓာတ်၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်။လှိုင်းသာယာကကျူးကျော်မိသားစုတွေကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့ Synergy Social Harmony Organization အဖွဲ့ကတာဝန်ရှိသူတူဦးကတော့နေအိမ်တွေဖယ်ရှားခံခဲ့ရပြီးနောက်ကျူးကျော်မိသားစုတွေရဲ့နေစဉ်လက်ပတ်နေတဲ့ဘဝရပ်တည်မှုတွေထိခိုက်ပျက်စီးခဲ့ရပြီးအများစုကနေစဉ်ဝင်ငွေမရှိသလောက်ဖြစ်သွားတယ်လို့သူကပြောပါတယ်
။လောကိုင်းမှာဝင်ငွေမရှိတော့ဘူး။စာဝတ်နေရေးအတွက်ကိုထက်ခဲသွားတယ်ပြီးတော့အပိုထွက်ငွေရှိလာရပေါ့သူတို့အတွက်နေစရာအတွက်ပတ်စံလိုလာတယ်အဲ့တော့ကျတော့သူတို့ဘာဖြစ်လာမလဲဆိုလို့ရှိရင်ကျောင်းနေရမယ့်ကလေးတွေကိုကျောင်းမထားတော့ဘဲနဲ့အလုပ်ထဲကိုသွင်းတာပေါ့အတိုင်းသားလူနေရာမျိုးရန်ကုန်လူနေရာမျိုးမြို့ပြဆင်းသားတွေတော်တော်များများကကလေးတွေကိုလှုပ်ခိုင်းမှုပဲတကယ်ဆောင်ပေးတာ
အခုကြုံနေရတဲ့အခြေအနေတွေကြောင့်လဲကျူးကျော်မိသားစုတွေကကလေးတွေကိုကျောင်းပို့နိုင်မို့ပို့ခက်ခဲသွားပြီလို့သူကဆက်ပြောပါတယ
်ပညာရေးကိုဦးစားပေးတယ်ဆိုတော့ကျူးမိသားစုအင်တန်နဲတယ်စာရေးတော်ရည်လည်းမပြည့်လဲနေထိုင်ရင်လည်းမပြည့်လဲကျမရဲ့ဘက်ကလည်းကောင်းစရာမရှိဘူးပေါ့အခုစစ်ကောင်စီဘက်ကတင်းကျပ်အားလုံးပြီးတော့အများဆုံးဖယ်ရှားလိုက်တဲ့ကိစ္စမှာအမျိုးပြဆင်းရဲသားတွေကဓာတ်ရိုက်တော်တော်ဒုက္ခရောက်တယ်ပေါ့တော်တော်အခက်အခဲရှိပါတယ်ပေါ့နော
်မဆာဆာကအကြက်တဲတွေကိုရင်ဆိုင်နေရတဲ့ရန်ကုန်မျိုးပြကငွေကြေးချွတ်တဲ့တဲ့မိဘတူပါသူ့ရဲ့အင်ဟာလည်းမတင်တင်လိုပဲအော်တိုဘာလာတုန်းကစစ်ကောင်စီကအတင်းအဓမ္မဖယ်ရှားခိုင်းခဲ့တဲ့ပါသွားခဲ့ပါတယ်မဆာဆာဟာကျောင်းနေအရွယ်ကလေးနှစ်ယောက်အပါအဝင်ကလေးလေးယောက်မိခင်ဖြစ်ပါတယ်။သူ့ကလေးတွေနဲ့အတူလုပ်ငန်းခွင်မတော်တဆမှုနဲ့လုံသိမ့်မလုံနိုင်တဲ့သူ့အမျိုးသားနဲ့အတူနေထိုင်ကြပါတယ်
။သူ့ကိုခန်းငါးမိတာတော့9,000-10,000ပေးရတယ်။တနေ့ကောင်ညာသေးရင်ကတော့6,000-7,000လောက်ရှိတာပေါ့။နေ့တိုင်းဆိုရင်တော့အကုန်ဝယ်စားနေတာရေတမဲပဲဝယ်မတုံးရတာတောက်ပြီးတော့ဝယ်တောက်ရတယ်မိုင်း။ကိုစုံရတနေ့ကောင်ကူက4,000-5,000ဆိုတာထန်ကုန်မှာအဲ့ဒါတော့အဲဒါကကူရတယ်ကိုစုံရကူသမားတွေကကူတအားများနေတော့လေ။
မိသားစုအခြေအနေတွေကြောင့်ကျောင်းနေအရွယ်ဖြစ်တဲ့အသက်73နှစ်နဲ့9နှစ်အရွယ်ကလေးတွေကို3တန်းနဲ့တန်းမှပညာရေးခဏရနာထားခဲ့ရပြီးအခုထိကျောင်းပြန်မထားနိုင်သေးဘူးလို့ဆိုပါတယ
်။ကိုမစ်တယောက်ကလည်းမတက်ချင်နေတာမတက်ပါဘူးဖြစ်နေတယ်။သူကတမျက်ဈေးရမှသူကလေးထိနေရတယ်။ထားချင်တော့မှ2ယောက်3ယောက်စလုံးထားမှမမတော့အကြီးမားဆိုလို့ဆိုချင်းအခုကျောင်းမတက်နိုင်လို့နိုင်မတော့လို့နေရတယ်။ထားချင်တော့မှ3ယောက်စလုံးထားချင်တယ်။အစီမကြေတော့မထားရတာ
ဆိုင်နာဂျီအဖွဲ့က2022ခုနှစ်မတ်လကကောက်ယူထားတဲ့မြို့ပြစီရင်တမ်းများနဲ့ပတ်သက်တဲ့နမူနာစစ်တမ်းမှာတော့လှိုင်းတန်ရမြို့နယ်အတွင်းကကျောင်းပညာရေးလက်လက်မမီတဲ့ကျူးကျော်မိသားစုတွေဟာနေရာဒေသလိုက်90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိရှိနေပါတယ်။ကျူးကျော်မိသားစုတွေမှာငွေကြေးခက်ခဲတွေအပြင်ကလေးတွေကိုကျောင်းရက်တဲ့အခါလိုအပ်တဲ့အိမ်တော်သူစီရင်လို့ဆရွက်ဆရန်တွေလည်းမရှိကြပါဘူး။ ARR မြို့ဝကျွန်းပေါ်ဒေသနဲ့နီးတဲ့ရန်ကုန်အနောက်ပိုင်းကလှိုင်းတန်ရမြို့နယ်မှာတရားမဝင်နေထိုင်တဲ့ကျူးကျော်နေသူတွေများစွာနေထိုင်လာတာတော်ကြပါပြီ။2008ခုနှစ်နဂေမုံနိုင်က ARR တိုင်းတွင်းကနေရာအတော်များများကိုမှွေနှောက်ဖျက်ဆီးခဲ့ပြီးတဲ့နောက်ဒေသခံအများစုဟာရန်ကုန်မြို့ပြင်ကနေရာတွေကိုရွှေ့ပြောင်းလာခဲ့ကြတာပါ။တချို့ကအလုတ်ကန်ရှာဖွေဖို့ရွှေ့လာကြသလိုစီရင်မွေးတေမှုမြင့်တက်လာတာ၊တဘာဝဘေးရန်နေရာတွေနဲ့မြေယာမရှိကြတာကြောင့်ရွှေ့ပြောင်းလာတာတွေလည်းရှိပါတယ်။ကျူးကျော်မိသားစုတွေကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးက
အစားတော့ဘောပတ်စံမရှိတော့အကျူးဆိုတော့ဗျာအမရပတ်စံမရှိတော့ခလေးတွေသူတို့ပို့ဖို့တော့ကိုဘေးပတ်စံနဲ့ပို့မလဲဘောပို့လိုက်ပါပြီရဲ့ចောင်းထားတယ်ဆိုတော့သူများကြီးတန်းလူဘောចောင်းကြီးဝက်ကမယ်ဗျာကလေးမို့ဖို့ရမယ်ဒါတွေကိုမလုပ်ပြနိုင်ဘူးသူတို့စားဖို့အတွက်ပဲသူတို့ကရုံးကန်နေရတဲ့အတွက်အဲ့ဒါအစီအမပြီတော့ကလေးကိုကြောင်းမထားပြနိုင်ဘူးဗျာကြောင်းထားဖို့ရှိရလူကြောက်လဲတကောင်စင်းပါညာလူတယ်လေကြောင်းထားဖို့တော့ကအဲ့ဒါရှိမှာပဲထားလို့ရတယ်သူတို့ကဒီအယောက်ဒီတိုင်းကကြောင်းလာတော့အဲ့ကောင်တွေကပျောက်ပြက်ကိုမြင်ပြတယ်ဗျာ market ထဲပါတယ်သူကအများဆုံးပဲ
ကျူးကျော်မိသားစုတွေထဲကကြောင်းတက်နိုင်သူတွေကအစိုးရကြောင်းတွေမှာတက်ကြပြီးမတက်နိုင်သူတွေကတော့ရဲရွာတွေကဖုံးတော်ကြီးတင်ပညာရေးကြောင်းတွေမှာတက်ကြတယ်လို့စေနာဝန်ထမ်းကပြောပြပါတယ်လက်ရှိနိုင်ငံရေးအခြေအနေမှာတော့ပညာသင်ကြားရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေပြီးပြည်သူများစွာကတော့အာဏာရှင်ချုပ်ကင်ထားတဲ့အစိုးရအကြောင်းတွေကိုသဘိပ်မှောက်ထားကြပါတယ်။တော်လိုင်းရေးအစိုးရဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကလည်းအစိုးရအကြောင်းတွေမှာမတက်ချင်တဲ့ကျောင်းသားတွေအတွက်အွန်လိုင်းပညာသင်ကြားရေးစနစ်တစ်ခုကိုပေါ်ဆောင်ထားပါတယ်။ဒါပေမဲ့မြို့ပြစင်ရသားမိသားစုတွေမှာတော့ဒီပညာရေးနှစ်ခုလုံးကိုလက်လန်းမိနိုင်ဖို့ခက်ခဲနေတဲ့အနေထားပါ။ Synergy Social Harmony Organization အဖွဲ့ကတာဝန်ရှိသူက
ကိုမေးသွားတာလေအရင်အချိန်တွေက50 50ပဲမတက်ချင်လို့မတက်တဲ့ကောင်က50ရှိမယ်တက်ချင်တဲ့လူ50ရကျတော့ဖုံးချောင်းပါညာလေးမှာလလန်းမိသေးတယ်အခုချိန်မှာကျတော့ဇီရိုဖြစ်သွားတယ်ဘာမှမရှိတော့ဘူးသူတို့တွေတေးကြနွားကြမယ်ဟိုခုနေရာတွေညာပုံးကိုနေထိုင်ရမယ်ဘာမှဟိုသူတို့အတွက်ကဟိုနှွလင်းချက်လည်းမရှိတော့ဘူးကျောင်းပညာရေးနဲ့ပတ်သက်လို့လည်းသူစဉ်းစားစရာမရှိတော့ဘူ
းပေါ့ပလုံကောက်သူမတ်တင်တင်ကတော့သူ့ရဲ့ဆန္ဒကိုခုလိုပြောပြပါတယ
်ဒီမရဲ့ထိတ်ဆုံးကလေးုံလူတွေနဲ့အရာတော့ညီမအိမ်နေနေရာလေးတစ်ခုရစီခြင်းညီမရေအဲ့ဒါတစ်ခုညီမစိတ်ထဲမှာရှိတယ်ညီမဘလိုလေးနဲ့ပဲပြန်ပြင်းပေးရတနည်းရလာစင်တော့ညီမရုပ်ပြီးတော့ပြန်ပြင်းပေးမယ်နောက်ဒုတိယချက်ကအိုက်သားလေးကိုတောင်းထားတယ်အဲ့နှစ်ချက်ကညီမအရင်ကအဓိက
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဆောင်းမမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံ6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံရဲ့ဒေသအသီးသီးကလူအခွင့်အရေးချိုးဖောက်ခံရမှုတွေအကြောင်းတင်ပြထားတဲ့ဒို့အတန် season ဖြစ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန်းမြန်မာနဲ့ကမ္ဘာရဲ့သတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ် VOA ကိုအားပေးနေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ်Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့ကမ္ဘာနဲ့မြန်မာကထိတ်တန်းတပတ်တွင်းသတင်းတွေမတင်ဆက်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုအရင်ထုတ်လွှင့်ကြပါတယ်မြန်မာနိုင်ငံရဲ့တရားစီးဆိုင်ရာ institution တွေဒါမှမဟုတ်ကျင့်ထုံးတွေပြက်ပြားသွားပါပြီလားငါတနက်ကငါဥပဒေဖြစ်လာနေပါပြီလားဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရရဲ့တရားရေးဝန်ကြီးဦးသိန်းဦးနဲ့ဦးတင်မောင်တန်းကဆွေးနွေးထားပါတယ်ခင်ဗျာ
Amnesty International ခေါ်တဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကြီးကဩဂုတ်လ2ရက်နေ့တုန်းကသတင်းထုတ်ပြန်ချက်တစ်ခုထုတ်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစတင်ကြသူတွေကိုဖမ်းဆီးစင်မှာလည်းဝန်ရမ်းမပါသလိုဝန်ခံချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်စက်ကြမ်းကြုံစွာဆက်ဆံခဲ့ပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေတွေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအဆရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာဖမ်းဆီးစင်ကစပြီးချုပ်နှောင်ထောင်ချထားခြင်းအထိအစဉ်တိုင်းမှာကျူးလွန်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာဝင်အဖွဲ့ကြီး AI ကထုတ်ပြန်ကြပါပြောထားပါတယ်တရားရေး institution တရားရေးကျင့်ထုံးတွေပြက်ပြားသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြို့သားညီညီအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်လက်ရှိအခြေအနေကိုကျွန်တော်တို့ကျောင်းသိမ်းနေတဲ့စပြီးသုံးတက်ပြပါစ
ေ။ဥပဒေမှာတရားမျှတမှုနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းခွဲထားပါတယ်။တစ်ခုကတော့ကျွန်တော်တို့ distributive justice လို့ခေါ်တဲ့မျှဝေတဲ့ကျွန်တော်တရားမျှတမှုဖြစ်ပြီးတော့နောက်တစ်ခုကတော့ corrective justice လို့ခေါ်တဲ့အမှားပြင်ဆင်တဲ့တရားမျှတမှုဖြစ်ပါတယ်။အမှားပြင်ဆင်ပေးတဲ့တရားမျှတမှုပေါ့နော်။အဲ့တော့ distributive justice ဆိုတဲ့ဒီမျှဝေပေးတဲ့တရားမျှတမှုကအဓိကဘာလဲဆိုလို့ရှိရင်ဒီနိုင်ငံမှာရှိနေတဲ့ဒီ community ရဲ့ကျွန်တော်တို့ဒီစံတန်မိုးတွေကဘာတွေလဲအဲ့စံတန်မိုးတွေကိုကျွန်တော်တို့ community value တွေကိုဥပဒေအဖြစ်နဲ့သတ်မှတ်ပြီးတော့ဒါကတော့တရားမျှတမှုဘဲလို့သတ်မှတ်ကြတာဖြစ်ပါတယ်။ဒါသာအလုံးလိုက်နာရမယ်ကိစ္စတွေက distributive justice ပါ။ဒါကြောင့်မလို့ဒီလူခွင့်ရေးတွေကလည်းပဲဒီမျိုးစားထဲမှာဂျုံဝင်တာဖြစ်ပါတယ်။ဒါကြောင့်မလို့အဲ့လိုကျွန်တော်တို့ distributive justice ကိုချိုးဖောက်တယ်ဆိုလို့ရှိရင်တရားရုံးတွေကလည်းပြန်ပြီးတော့ချုပ်ပေါက်တဲ့သူကိုအပြစ်ပေးပြီးတော့ချုပ်ပေါက်ခြင်းခံရတဲ့သူကိုနိမ့်နာမှုကုစားမှုပေးတဲ့ဟာကိုတရားရုံးနေရာနေပြီးတော့ဖြေရှင်းပေးရတာဖြစ်ပါတယ်။အဲ့ဒါကို corrective justice လို့ခေါ်တာဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံဟာဒီနှစ်ခုနဲ့တိုက်တာကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားဥပဒေတွေရှိပါတယ်။အဲ့တရားဥပဒေတွေမှာကျွန်တော်ဥပဒေပိုင်းကနေပြောမယ်တရားဒီတရားစီရင်ရေးပိုင်းကပြောမယ်ဆိုလို့ရှိရင် criminal justice နဲ့ civil justice ဆိုတာရှိပါတယ်။ criminal justice ရဲ့အဓိကချက်ကတော့ကျွန်တော်ခုနကပြောတဲ့အမှားယဉ်ကျူးလွန်တဲ့သူကိုကျွန်တော်အပြစ်ပေးဖို့ရည်ရွယ်ချက်ဖြစ်ပြီးတော့ကျွန်တော်တို့ဒီ civil justice ကတော့နစ်နာတဲ့သူကိုပူဇော်မှုပေးဖို့အတွက်အဓိကရည်ရွယ်ပြီးတော့လုပ်တာဖြစ်ပါတယ်။ဒါကြောင့်မို့လို့အခုဟိုမြန်မာနိုင်ငံရဲ့တရားစီရင်စနစ်ကဒီနှစ်ခုကိုအဓိကထားပြီးတော့ဒီတရားမျှတမှုရှာဖွေပေးရတာဖြစ်ပါတယ်။ဒီအခုအခြေအနေမျိုးမှာပြန်ကြည့်တဲ့အခါကျတော့အကြံပေးစီအုပ်စုကအဲ့ဒါတွေကိုလုံးဝပြောင်းပြန်လုပ်လိုက်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့တို့ချုပ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုပျက်စီးနေပြီလို့ကျွန်တော်ပြောလို့ရတဲ့အနေအထားဖြစ်ပါတယ
်။အဲ့ဒီလိုအခြေအနေမှာလူတွေကတရားမျှတမှုကိုသူ့လက်ထက်မှာသူယူလာကြတဲ့သဘောတွေကိုကျွန်တော်တို့တွေ့ရတယ်။အမေရိကန်ကောင်းပိုင်ကကစကားထုံးကိုပြန်ကိုးကားရလို့ရှိရင် My gun is my law ဆို။ဘာတင်တာကငါ့ရဲ့ဥပဒေပဲဆို။ဒါကိုစစ်ကောင်စီကလည်းကျင့်သုံးနေစန့်ကျင်နေတဲ့လူတွေရောကျင့်သုံးနေကြသလားတချို့ကလည်းလူမှုစာမျက်နှာတွေပေါ်မှာတရားမျှတမှုလားလက်စားချေတာလားဆိုတဲ့မေးခွန်းတွေကိုမိတာကြဆရာဘလို့မြင်ပါ့
အဓိကချက်ကတော့တရားဥပဒေစိုးမိုးရေးကိုဘသူကနေပြီးတော့
ကမကထလောက်ပြီးတော့ကင်တွယ်ပြီးတော့တရားဥပဒေစိုးမိုးကြီးကိုဖြစ်အောင်လုပ်နေတယ်ဆိုတာကအင်တန်ရေးကြီးတဲ့အချက်လက်တစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးကြီးကျွန်တော်တို့ဒီတည်နှံခိုင်မြဲအောင်ပေါ့နော်ထိန်းသိမ်းနိုင်တဲ့အဖွဲ့အစည်းမရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီဒေတာဘာဖြစ်လာလဲဆိုလို့ရှိရင်ကြီးနိုင်ငံကြီးဝါရတွေအနာခေတ်စဉ်ဆိုတော့အဲ့ဒါကိုပြောတာပါကြီးနိုင်ငံကြ
ยินดีได้กว่าอีมาไอ้อะไรမျိုးมาဖြစ်ဖို့အတွက်တရားဥပဒေဆိုတာပြဋ္ဌာန်းကြရတာဖြစ်တယ်အဲ့ဒါတွေကိုမရှိဖို့အတွက်တရားဥပဒေစုမိုးရေးကိုကျွန်တော်တို့ခိုင်မာနေအောင်တတိယအမြင့်ပြောမယ်ဆိုလို့ရှင်ဥပဒေရဲ့အထက်မှာဘယ်မှမရှိဘူးဒီဥပဒေအားလည်းပဲခုနကျွန်တော်တင်ပြခဲ့သလိုပဲ distributed justice outcome နေပြီးတော့တရားမြတ်တမှုစံတန်မှုတွေကိုတတ်မှတ်ထားတဲ့ကျွန်တော်တို့ဒီ institution ကြီးတွေနဲ့ပေါ့နော်ကျွန်တော်ထိန်းသိမ်းထားတာဖြစ်ပါတယ် အဲ့လိုမျိုးတွေကိုမရှိတော့ဘူးအဲ့လိုမျိုးထိန်းသိမ်းထားတဲ့လူတွေကိုယ်တိုင်နှိုက်ကစပြီးတော့တရားမမျှတမှုကိုကျွန်တော်တို့လုံလာပြီတရားမျှတမှုကိုဖျက်ဆီးလာပြီဆိုလို့ရှိရင်တော့ဘယ်သူမှမစိုးမိမိရဲ့အသက်ဘိုးအိမ်စီးစိမ်နဲ့မိသားစုဘဝလုံခြုံရေးအတွက်ကတော့တနည်းမဟုတ်တနည်းနဲ့ကျွန်တော်တို့ဒီတရားမျှတမှုရှာတော့မှာဖြစ်ပါတယ်ဒါကကျွန်တော်တို့ဒီ တုံ့ပြန်တဲ့သူတွေကိုအပြစ်ပြောစရာမဟုတ်အဲ့လိုမှမလုပ်ဘူးဆိုရင်သူတို့ဘဝအလုံးမှတည်ကြည်မယ်မိသားစုဘဝတွေပျက်စီးသွားမယ်အခုမြန်မာပြည်မှာဖြစ်နေတဲ့အဲ့ဒါပဲဒီရဲ့တရားခံအစစ်ကဘယ်လိုလဲဆိုတဲ့ခါကျတော့နိုင်ငံတော်တစ်ခုလုံးနဲ့နိုင်ငံတစ်ခုလုံးနဲ့ကြီးမယ်ဆိုလို့ရှင်နိုင်ငံတော်ရဲ့ရန်နေရာတွေကိုလက်လွတ်စပယ်အသုံးပြုပြီးတော့တရားဥပဒေစုမိုးရေးကိုသူတို့ကိုယ်တို
မျိုးတွေပေါ်မှာလူသားတွေပေါ်မှာချစ်ခင်တဲ့သူတွေတုတ်ချုပ်တော်မှာသာလေကျွန်တော်တို့ဒီတိုင်းပြည်ကတည်ငြိမ်အေဂျင့်မဲ့ဖုံမျိုးတွတ်တက်မှာဖြစ်ပါတယ်။တုတ်ချုပ်တဲ့သူတွေကိုယ်တိုင်၌ကကျွန်တော်တို့ဒီဥပဒေကိုချုပ်ဖောက်ပြီးဆိုလို့ဆိုတဲ့အခါကြလို့ရှိရင်တော့လူတူကနေပြီးတော့သူတို့တော်လှန်မှာဒါကကမ္ဘာသမိုင်းမှာဖြစ်ခဲ့တဲ့အစဉ်အလာကြီးပဲဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုအနေအထားမျိုးမှာကျွန်တော်တို့ဒီမြန်မာနိုင်ငံဟာအဲ့ဒီဘက်ကိုသွားနေတာဖြစ်ပါတယ်။အင်မတန်မှကျွန်တော်တို့ဒါစိုးရင်စရာကောင်းတဲ့အနေအထားဖြစ်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်
။ဒီလိုအခြေအနေမှာတရားဥပဒေစိုးမိုးမှုမရှိတဲ့အချိန်သူတဘောသူဆောင်သွားပြီပေါ့နော်ဆရာကျွန်တော်တို့ဘုရားဘာသာစကားလုံးကိုယူသုံးရမယ်ဆိုတော့အနတ္တသဘောသူတဘောသူသူ dynamic ဆက်သူဆက်ဘယ်လောက်ထိစိုးသွားနိုင်
အဓိကကတော့ခက်ကိုတရားမျှတမှုလိုထားတဲ့ခေါင်းဆောင်တွေပေါ်ပေါက်လာဘူးကအင်မတန်အရေးကြီးပါတယ်အကျန်းဖက်စီအုပ်စုကဒီမတရားမှုတွေကိုလုပ်နေတဲ့အတွက်ကြောင့်မို့လို့တော့ဒါတွေကိုပြန်လည်ပြီးတော့တရားမျှတမှုလုပ်ရမယ်ဆိုပြီးတော့ဒီလူငယ်တွေကအစပေါ့ဒီလက်နက်ကင်တော်လန်ကြီးကိုဆင်နွှဲတဲ့အခါမှာသူအဓိကအချက်ကပေါ့နော်ဘယ်လိုစိတ်ဓာတ်မျိုးနဲ့ကျွန်တော်တို့ဒီတော်လန်ကြီးကိုလုပ်နေတာလဲအဲ့ဒါအင်မတန်အရေးကြီးပါတယ်ဒါကြောင့်မို့ကျွန်တော်ဒီတော်လန်ကြီးကိုစူးစီးတဲ့နေရာမှာတရားမျှတမှုရရှိဖို့လူခွင့်ရတွေကိုလေးစားဖို့ဆိုတဲ့အခြေခံစံချိန်စံနှုန်းနေနဲ့ကျွန်တော်ဒီလောက်ကန်ဆောင်ရွက်နိုင်တဲ့ခေါင်းဆောင်တွေလောက်ကန်ဆောင်ရွက်နိုင်တဲ့ကျွန်တော်နောက်လိုက်တွေကအင်တာမအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာအဲ့ဟာဒီကိစ္စကိုဒါကျွန်တော်တကယ်ကျွန်တော်တို့ဒီခိုင်မာမာလုပ်နိုင်တယ်ဆိုလို့ရှိရင်တော်လန်ရင်းနဲ့အတူတူကျွန်တော်တို့ဒါကြွယ်ခုရေးပါပေါ့နော်တာယာဝါပြောတဲ့နိုင်ငံတကူပြန်ပြီးတည်ဆောက်နိုင်မှာဖြစ်ပါတယ်အဓိကကအချက်ကတော့အဲ့ဒါပဲဒါကြောင့်မို့လို့ကျွန်တော်တို့အဓိကပြောနေတာကဓမ္မနဲ့အာဓမ္မကိုမြင်မှာဆိုတာအဲ့ဒါဖြစ်ပါတယ်ဘယ်သူတည်းကဓမ္မဝါဒီတွေလဲဘယ်သူတည်းကအာဓမ္မဝါဒီတွေလဲအဲ့တော့ဓမ္မဝါဒီဘက်ကလည်းပဲဓမ္မဝါဒီတိုင်းနဲ့အညီကျွန်တော်တို့ဒီတရားနိလန်းကြတဲ့လုံနီးလုံဟန်နေတရားနိလန်းကြတဲ့ဖြည့်ရှင်းချက်တွေကိုတခါတည်းအကျင့်သုံးဖို့ဖြစ်ပါတယ်အာဓမ္မတွေကိုတိုက်ဖြတ်တဲ့နေရာမှာအာဓမ္မနီးနဲ့တွားပြီးတော့တိုက်ဖြတ်လို့မရပါဘူး။အာဓမ္မနီးကိုတိုက်ဖြတ်တဲ့နေရာမှာဓမ္မနီးနဲ့တိုက်ဖြတ်ရမှာဖြစ်ပါတယ်။အဲဒါကြောင့်မို့လို့ဒီလိုအပ်တဲ့လက်နက်ကင်တော်လန်ကြီးကိုလုံနေသည့်တိုင်အောင်လက်နက်ကင်တော်လန်ကြီးကနိုင်ငံကြီးရဲ့အဖြေမဟုတ်ဘူး။တကယ့်နိုင်ငံကြီးရဲ့အဖြေကဒီမြန်မာနိုင်ငံမှာတာယာဝါပြောတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက် Federal Democracy နိုင်ငံထူထောင်မယ်ဆိုတာကအဓိကချက်ဖြစ်ပါတယ်။အဲ့ဒီအချက်ပေါ်မှာကျွန်တော်တို့ဒီခိုင်ခိုင်မာမာယုံကြည်သွားတယ်ယုံကြည်မှုရှိတယ်ဆိုပြီးတော့ယုံကြည်မှုရှိပြီးတော့တော်လှန်နေဆိုလို့ရှိရင်တော့တပြိုင်နက်တည်းမှာတော်လှန်ရေးလဲအောင်မြင်မယ်တာယာဝါပြောတဲ့နိုင်ငံကိုလက်တီထောက်နိုင်မှာဖြစ်ပါတယ်အဲ့ဒါကကျွန်တော်နိုင်ငံသားအလုံးကစူးစမ်းရမယ့်တာဝန်ဖြစ်ပြီးတော့ကျွန်တော်တို့ဒီတော်လှန်ရေးသမားတွေကတော့အဲ့ဒီခံယူခြင်းနဲ့လှုပ်လှုပ်နေတယ်ဆိုတာကိုပြောချင်ပါတယ
်ဟုတ်ကဲ့ဆရာအခုဒီအင်တာဗျူးလုပ်နေတဲ့အချိန်မှာပဲနေ့ရက်မှာပဲ อาเซียนနိုင်ငံကြီးဝင်ကြီးအစည်းအဝေးကိုကျင်းပါတယ်။မလေးရှားနိုင်ငံကြီးဝင်ကြီးကနော်ဒီဘောဒူညီမှုအားရနဲ့ပတ်သက်ပြီးဒီတိုင်းဆက်သွားလို့ရောပြရတော့ဘူး။အဆုံးသတ်လုပ်ငန်းစဉ်ဆိုင်ရာမူပေါင်းတက်ကိုဆွေးနွေးကြဖို့လိုအပ်နေပြီ။အဲ့ဒီမူပေါင်းမှာတရားမျှတရေး
အဓိကချက်ကတော့ကျွန်တော်တို့ဒီ transitional justice ဆိုတဲ့အနေထားပေါ့နော်။တခုလိုရကူကျွန်တော်တို့အမြင်အောင်ပြောမယ်ဆိုလို့ရှိရင်ခွေယူတကောင်လွတ်နေတဲ့ကိစ္စမျိုးမှာဘယ်လိုထိမ့်သိမ်းနိုင်မလဲဆိုတဲ့ဟာကအင်တာမာရေးကြီးတဲ့ကိစ္စဖြစ်ပါတယ်။အဲဒီလိုမှကျွန်တော်တို့မထိမ့်သိမ်းနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပေးဆက်ရတဲ့ပေးဆက်မှုတွေကအင်တာမာများပါတယ်။အခုဆိုလို့ရှိရင်ကျွန်တော ုးမျိုးနဲ့ဆွဆွဲပြီးတဲ့ခါကျတော့ရိုက်နှက်စစ်ဆေးတာနော်တတ်တာဖြတ်တာအစားပေါ့နော်မသေးသေးတိုင်အောင်ခုနကျွန်တော်တို့ဒီတည်ထန်ကြတဲ့အမှုတွေနဲ့ဆွဆွဲပြီးတော့နော်တတ်တာဖြတ်တာဒီထိလုံနေတဲ့အခါမျိုးမှာပေါ့လေနော်ကျွန်တော်တို့ဒီဟာကိုတောက်လို့ထုံးစံတိုင်းမှာပဲကျွန်တော်တို့ဒီနော်ဆွနေပွဲအကြောင်းပြောနေရတာအင်တာမကျွန်တော်တို့ဘာမှအလုံးမဖြစ်တဲ့ကိစ္စကြီးဖြစ်ပါတယ်သူတို့အတွက်ကိုအချိန်ပေးနေသလိုဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒုက္ခတွေကိုအတတ်နိုင်ဆုံးအတူဆုံးနည်းနဲ့ကျွန်တော်တို့ဖြည့်ရှင်းနိုင်ဖို့အတွက်ကိုလည်းပဲကျွန်တော်စဉ်းစားရမှာဖြစ်တယ်လို့အဲ့လိုကျွန်တော်တို့ဖြည့်ရှင်းပြောင်းပါလေခုနကျွန်တော်တင်ပြခဲ့လို့ပဲတရားဥပဒေစိုးမိုးရေးကိုလုပ်ဖို့လည်းပဲဒီပြည်နယ်ထဲဆောင်ရွက်ကြရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီအချက်၅ချက်ကကျွန်တော်အလုံးမဖြစ်တော့ဘူးဒီဒိုင်ဟန်လော်နည်းနဲ့ကတော့ဘယ်လိုမှလုံးမဖြစ်တော့ဘူးသူတို့ဘက်ကလည်းပြန်လှည့်ကြအကြောင်းဖြစ်တယ်။ဘာလို့လဲဆိုတဲ့အခါကျတော့သူတို့ကအာဏာကိုမရရတဲ့နည်းနဲ့ပဲကျွန်တော်ယူထားရမှာဖြစ်ပါတယ်။ဟောဒါကသူတို့ဒီထင်ရှားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မို့လို့သူတို့ကိုဖယ်ရှားဖို့နည်းကနည်းတာလည်းအလုပ်ဖြစ်တဲ့နည်းဖြစ်လိမ့်မယ်လို့ကျွန်တော်နည်းနဲ့အဲ့လိုရှုမြင်သုံးသပ်မိပါတယ
်။နောက်ဆုံးမင်းဟောပါဆရာ။အခုဆရာပြောသွားတာနဲ့ဆက်နွယ်ပြီးတော့မိုက်ခန်ဒဂါကအခုလက်ရှိတွားနေတဲ့မူဝါဒကနေဘလို့မူဝါဒမျိုးကိုပြောင်းသွားတင်တယ
်အရှင်းဆုံးနဲ့အတူဆုံးကတော့နံပါတ်1အချမ်းဖက်စေအုပ်စုမင်းအောင်လှိုင်ကောင်းဆောင်တဲ့အချမ်းဖက်စေအုပ်စုကိုအတိမတ်မပြုဖို့နံပါတ်2အယူကြီးအစိုးရကိုအစိုးရတရားဖြစ်နေအတိမတ်ပြုလိုက်ဖို့လိုပါတယ်အဲ့လိုပြုလိုက်ပြီးတဲ့ခါကျလို့ရှိရင်ကျွန်တော်တို့ဒီ transitional period ရဲ့ကာလအတွက်တည်းမှာတိဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့ဒီဝိုင်းဝန်းပြီးတော့အားပေးကြမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာကြီးကနေပါဝိုင်းဝန်းပြီးအားပေးကြမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်ကျွန်တော်တို့အတူဆုံးနဲ့အလွယ်ဆုံးကျွန်တော်တို့ဒီညဉ့်ဉန်းကြီးနဲ့တာယာဝါပြောတဲ့နိုင်ငံတကူတည်ဆောက်နိုင်မှာဖြစ်တယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ဆရာကြီးကျေးဇူးပါပဲ။အခုတင်ပြဆွေးနွေးသွားခဲ့တဲ့သူကတော့မြို့သားညီညီရေးအစိုးရရဲ့တရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်။ကျွန်တော်တို့
ဒီမွန်ဒန်ဆွေးနွေးတင်ဆက်သွားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့ဒီသတင်းပတ်အတွင်းထူးခြားတဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုတော့နန်းလောင်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နှိုးလင်းဟေဇာကသူ့ရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံရေးအကျဉ်းသားအလုံးပြန်လုပ်ပေးဖို့နဲ့အကျဉ်းအောင်တွင်ကုမျက်မှုတွေရပ်ဖို့တောင်းဆိုခဲ့တယ်လို့ပြောပါတယ်အဂုလ18ရက်နေ့ကစစ်ကောင်စီအကြီးအကဲပုချုံမူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာပဋိပက္ခတွေရော့ပါရေးအလေးပေးပြောကြားခဲ့တဲ့အကြောင်းအထူးကိုယ်စားလှယ်ရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီကိုအတိမပြုရာမျိုးမဖြစ်ဖို့ဒီမိုကရေစီအင်အားစုတွေထောက်ပြဝေဖန်ပြောဆိုနေကြချိန်မှာပဲတိခီးစင်ဟာမြန်မာအရေးကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပေါဖို့နဲ့ပဋိပက္ခတွေကြည်သူတွေခံစားနေရတဲ့ဒုက္ခတွေရော့ပါရေးခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်ဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဖက်ကထိတွေ့ဆက်ဆံတာကတရားဝင်မှုကိုအတိအမှတ်ပြုတာလုံးဝမဟုတ်ဘူးလို့လည်းပြောထားပါတယ်။တိခီးစင်အတွင်းမှာဖန်စီထိန်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထော်အောင်ဆန်းစုကြည်နဲ့တွေ့ဖို့မစ်ဟေဇာကတောင်းဆိုခဲ့ပြီးထော်အောင်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့လက်ရှိအခြေအနေတွေအပေါ်စိုးရင်ကြောင်းလည်းပြောပါတယ်။အထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီတံခါးကြီးဝန်ကြီးဦးဝနာမောင်လွင်ကတော့ကုလသမဂ္ဂအနေနဲ့မြန်မာအရေးဖြည့်ရှင်ရမှာလက်တွေ့ကြကြအပြုသဘောဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထော်အောင်ဆန်းစုကြည်ကိုအဂရိမှုလေးမှုအတွက်နေပြည်တော်အကျဉ်းထောင်အထူးတရားရုံးကဩဂုတ်လ15ရက်နေ့မှာထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနဲ့အိမ်900နဲ့အမှုကတမှုနေပြည်တော်မှာလာရောက်တော်စီမံကိန်းအတွက်မြေနေရာတွေရယူတာနဲ့အိမ်ဆောက်တာမှာ အဂရီလိုက်စားတယ်လို့ဆိုတဲ့အမှုသုံးမှုစုစုပေါင်း၄မှုအတွက်ထောင်ချခဲ့တာပါ ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကထောင်နှံ၆နှစ်ထပ်မံချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥရောပသမဂ္ဂ EU အမေရိကန်နဲ့လူအခွင့်အရေးလေးလာဆောင်ကြည့်ရေးအဖွဲ့ HRW အပြင်အခြားသက်ဆိုင်ရာအစိုးရတွေကပြစ်တင်ရှုတ်ချခဲ့ကြပြီးဒေါက်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလှုပ်ပေးဖို့အတွက်စစ်ကောင်စီကိုဖိအားပေးဖို့ကိုလည်းနိုင်ငံတကာကိုတောင်းဆိုထားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခီးစဉ်နဲ့ဩဂုတ်လ၁၄ရက်နေ့ကရောက်ရှိခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးဆရာမဟာမင်းကြီးမီရှယ်ဘာရှလက်ကကော့ကစ်ဘဇားမြို့ကရင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ
်။ The Security and Freedom Expression
ဒုက္ခသည်စခန်းတွေကလူတွေကိုအဓမ္မဖမ်းဆီးသွားပြီးတော့လက်ဆဖျောက်ပစ်တာ၊ဥရိမဲ့တပ်ဖြတ်တာ၊ညင်ပါနှိပ်စက်တာတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဖယ်မလိုက်ပဲလွတ်လပ်ပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းစစ်ဆေးဖို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုက်တာပါခီးစဉ်အတွင်းရွှင်ကြလူငယ်တွေရွှင်ကြအမျိုးသမီးကောင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုပါမဟာမင်းကြီးဘတ်လက်ကတွေးဆောင်ခဲ့ပါတယ်ဒီခီးစဉ်ဟာကုလသမဂ္ဂရဲ့လူအခွင့်အရေးဆိုင်ရာမဟာမင်းကြီးတဦးအနေနဲ့ဘင်္ဂလားဒေ့ရှ်ကိုပထမဆုံးတွားရောက်တာလည်းဖြစ်ပါတယ
်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရွှင်ကြဒုက္ခသည်တွေကိုနယူးဒေလီမြို့တော်ကတတ်မှတ်ထားတဲ့တိုက်ခန်းတွေမှာနေရာချပေးမယ်လို့အိန္ဒိယအိုးအိမ်ဝန်ကြီးကဩဂုတ်လ18ရက်နေ့မှာပြောပါတယ်သူတို့ကိုကုလသမဂ္ဂရဲ့ဒုက္ခသည်အတိမတ်ပြုကပ်ပြားအခြေခံလိုအပ်ချက်တွေနဲ့24နာရီလုံခြုံရေးပေးမယ်လို့ဝန်ကြီးဟာဒီဆင်ပူရီက Twitter စာမျက်နှာမှာရေးပါတယ်အိန္ဒိယနိုင်ငံမှာဒီနှစ်စံပိုင်းအထိရိုဟင်ဂျာ 18,000 လောက်ရှိပြီးနယူးဒေလီမြို့မှာ 1,100 လောက်ရှိတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတယောက်ရဲ့အပြောကို Reuters သတင်းမှာဖော်ပြပါတယ်
စစ်ကောင်စီရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်နေတဲ့အပေါ်အိန္ဒိယနိုင်ငံသားဝန်ကြီးကခုခံပြောကြားခဲ့ပါတယ်ကိုရိုနာအုပ်ချုပ်မှုအောက်ကလွန်မြောက်ဖို့ကြိုးပမ်းခဲ့ကြချိန်ကလေးကမြန်မာနဲ့အိန္ဒိယတိဆောက်လာတဲ့နိုင်ငံငံဆက်ဆံရေးဟာအခုချိန်ထိအပြောင်းလဲမရှိသလိုပဲနိုင်ငံငံသားရှုပ်ထွေးတဲ့နယ်စပ်ပြဿနာကိုကင်တွယ်ရမှာလဲစစ်ကောင်စီနဲ့ဆက်ဆံနေရကြောင်းဒါကြောင့်နိုင်ငံငံဆက်ဆံရေးကိုဝေဖန်ဖို့မသင့်ဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးစူဘရာမယန်ဂျိုင်ရှန်ကာကဩဂုတ်လ18ရက်ဘန်ကောက်ချူလာလန်ကွန်တက်ကသို့ဟောပြောပွဲမှာပြောကြားခဲ့ပါတယ်။စစ်ကောင်စီကိုအနောက်နိုင်ငံတချို့ကတန်တမာဆက်ဆံရေးအဆင့်လျှော့ကြတာစစ်ပွဲရေးတံခါးမှုတွေလုပ်နေပေမဲ့လို့အိန္ဒိယတရုတ်နဲ့ရုရှားတို့ကဝန်ကြီးအဆင့်တွဲရောက်တာအပါအဝင်စစ်ကောင်စီနဲ့ဆက်ပြီးတော့ထိတွေ့ဆက်ဆံနေတာဖြစ်ပါတယ
်။ကာကွယ်ရေးနဲ့လုံခြုံရေးပစ္စည်းတွေထုတ်လုပ်တဲ့ Sweden Company Saab ရဲ့စစ်လက်နက်ပစ္စည်းတွေဟာအိန္ဒိယကုမ္ပဏီတစ်ခုကတဆင့်မြန်မာစစ်တပ်စီရောက်ရှိနေတယ်လို့ Justice for Myanmar အဖွဲ့ကပြောပါတယ်။ဖောက်ခွဲရေးပစ္စည်းတွေမှာတုံးတဲ့ချိန်ကိုက်စနစ်ပါအစင်းမြင့်စနစ်တန်တွေကိုအိန္ဒိယနိုင်ငံ Sandy Metalcraft ကုမ္ပဏီကနေမြန်မာလက်နက်ပွဲစားကုမ္ပဏီ Creative Explorations ရောင်းချခဲ့တယ်လို့ Justice for Myanmar ကပြောပါတယ်။မြန်မာကုမ္ပဏီဖြစ်တဲ့ Creative Exploration ဟာမြန်မာရဲတပ်ဖွဲ့အတွက်အဓိကပစ္စည်းတင်သွင်းပေးတဲ့ကုမ္ပဏီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်လက်နက်ပွဲစားကုမ္ပဏီလည်းဖြစ်တယ်လို့ Justice for Myanmar ကဩဂုတ်လ15ရက်နေ့ကထုတ်ပြန်လိုက်တာပါဒေါ်လာ 2,900 ကျော်ဘူးတန်ဖိုးရှိတဲ့စနက်တန် 3,000 ကို Sandy Metalcraft ကုမ္ပဏီကအခုနှစ် March လ25ရက်နေ့ကတင်ပို့ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်တာတွေကိုကန့်ကွက်ဖို့စစ်ကောင်စီကိုအတိမတ်မပြုဖို့မြန်မာရဲ့ဘက်အဖွဲ့တွေကအိန္ဒိယအစိုးရကိုတောင်းဆိုနေတဲ့ကြားကပဲအခုလိုကိစ္စတွေပေါ်ပေါက်နေတာဖြစ်ပါတယ်ဒီစနက်တန်တွေကိုမူလထုတ်လုပ်တဲ့ဆွီဒင်ကုမ္ပဏီဘက်ကတော့မြန်မာကုမ္ပဏီနဲ့ဆက်ဆံရေးမရှိဘူးလို့ညင်းဆိုထားပြီးအိန္ဒိယကုမ္ပဏီဘက်ကိုမေးမြန်းစုံစမ်းသွားမယ်လို့တုံ့ပြန်ထားပါတယ
်စကိုင်းမြို့အေယာဝတီတရာရှစ်သနာပုံစစ်စေးကိန်းမှာအော်ဂိုလာ၁၉ရက်နေ့ကခီးတဲ့တဲ့ကာဘော်လိုက်ပါလာတဲ့ဒေသခံကဖွဲ့ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်ခီးတဲ့တချို့တိစုံခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်အကသခီးတဲ့တင်ရှင်းလိုင်းကားပေါ်ပါလာတဲ့ဒေသခံကကွေရီတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တာမှာ PDF နှုတ်သေးဆုံးပြီးတော့ခီးတဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးသေဆုံးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ် PDF တဦးကိုလည်းဖမ်းဆီးမိတယ်လို့ပုတ်ထုံးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်စစ်ကောင်စီကသတင်းထုတ်ပြန်ချက်ထဲမှာတော့ဒေသခံကကွေရီတပ်ဖွဲ့တွေသဲဆောင်လာတဲ့လက်နက်ခရယံတွေကိုပါဖော်ပြထားပါတယ်အဲ့ဒီအေယာဝတီတရားရတနာပုံစစ်စေးရေးကဟာခီးတဲ့တဲ့ကားတွေကိုစစ်ဆေးတဲ့ကဲတခုလည်းဖြစ်ပါတယ်။စီကိုင်းမြို့အနီးနာကကျေးရွာတွေကိုတိသက်ခံကကွေတပ်ဖွဲ့တွေရှိနေတယ်လို့ယူဆပြီးစစ်ကောင်စီကမကြာခဏဆိုသလိုနယ်မြေရှင်းလင်းရေးတွေလုပ်လေလဲရှိပါတယ
်။မြန်မာနိုင်ငံမှာရွှေတစ်ချပ်သားကိုကြန့်ငွေ23သိန်းကျော်အထိဩဂုတ်လ18ရက်နေ့မှာပထမဦးဆုံးရောက်ရှိလာတာပါ။ ဒါဟာရွှေလုံငန်းရှင်အသင်းကတရားဝင်ထုတ်ပြန်လိုက်တဲ့တံပိုးဖြစ်ပြီးဒေါ်လာဈေးနဲ့ဈေးကစားမှုတွေကြောင့်ရွှေဈေးကထင်းရသိမ်းရခက်နေတယ်လို့ရွှေလုံငန်းရှင်တွေက VOA ကိုပြောပါတယ်။ကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ 3,000 လောက်အထိပေးဝယ်နေရတာကြောင့်လဲအခုလိုအခြေအနေရောက်ရှိနေတာလို့လုပ်ငန်းရှင်တွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းသတင်းတစ်ပတ်အတွင်းကထူးခြားတဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုနှမ်းလောင်တဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA အခုထုတ်လွှင့်နေတဲ့မနက်ခင်းအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်အခုတော့ဒီသတင်းပတ်အတွင်းထူးခြားတဲ့နိုင်ငံတကာသတင်းတွေကိုတော့မအီတန့်စင်နဲ့အတူကိုဝင်းခန့်မောင်တို့ကပြောပြကြမှာဖြစ်ပါတယ်ဗျာ
။ကလသမဂ္ဂတွင်မူအန်တိုနီယိုဂူတရက်စ်ဟာဩဂတ်စ်လ18ရက်နေ့ကြာတာပြည်တိမှာယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီအပြင်တူရကီသမ္မတရီဆက်ဒီအာဒဝန်တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါသည်။လီဗီဖ်မြို့ကိုရောက်လာတဲ့မစ္စတာဂူတရက်စ်ဟာလီဗီဖ်မြို့သားတက်ကတူကိုလည်းတွားရောက်ခဲ့ပါသည်။ကမ္ဘာစားနပ်ရိက္ခာကြေညာပြည်လေစီရေးကလသမဂ္ဂကဂျာဝင်ဖြည့်ရှင်ပေးနေတဲ့ယူကရိန်းကောက်နှံတွေနောက်ထပ်တင်ပို့နိုင်ရေးဆွေးနွေးခဲ့ကြပါသည်။ပင်လယ်နဲ့ဒေသကအိုဒက်ဆာစေကန်းကိုဩဂတ်စ်လ19ရက်နေ့တောက်ကြနေမှာတွားရောက်ခဲ့ပါသည်။ယူကရိန်းစစ်ကဲတွေကနေကောက်နှံတွေတင်ပို့နိုင်ဖို့ယူကရိန်းနဲ့ရုရှားကြားသဘောတူညီချက်ရဖို့အတွက်ကုလသမဂ္ဂနဲ့တူရကီတို့ကပူးပေါင်းပြီးတော့ဂျာဝင်လှုပ်ဆောင်ပေးနေတာပ
ါမေဂန်ပြောင်စုရဲ့လွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေအတွက်ဝိုင်ယိုမင်းပြည်နယ်ကိုစားပြုအောက်လွှတ်တော်အမှတ်ဝင်ရွေးဖို့ Republican Party တွင်ကိုယ်စားလှယ်လောင်းပနာမရွေးချယ်ပွဲမှာတမရဟောင်းဒေါ်နယ်ထရမ့်ကိုအကြီးအကျယ်ဝေဖန်ပြောဆိုသူအောက်လွှတ်တော်အမတ်လစ်ချေနီရှုံးနိမ့်သွားပါတယ်လစ်ချေနီဟာပြီးခဲ့တဲ့နှစ်လွှတ်တော်စီးနှင်းမှုတွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မတီမှအဓိကပါဝင်တဲ့ Republican အမတ်ဦးလည်းဖြစ်ပါတယ်အနိုင်ရသွားသူဟာတမရဟောင်းထရမ့်ကိုထောက်ခံမှုပေးခဲ့သူ Harriet Hickman ဖြစ်ပါတယ်လက်စကာပြည်နယ်မှာတော့တမရဟောင်းကိုဝေဖန်ဆန့်ကျင်သူတူဖြစ်တဲ့အထက်လွှတ်တော်မတ်လီဆာမကောက်စကီကအနိုင်ရခဲ့ပါတယ်ထရမ့်ကိုတရားစွဲသင့်တယ်လို့လွှတ်တော်မှာမဲပေးထောက်ခံသူ Republican အမတ်10ယောက်ထဲက2ယောက်ပဲပါတီတွင်ကိုယ်စားလှယ်လောင်းရွေးပွဲတွေမှာအနိုင်ရခဲ့ပါတယ်။ပနမရွေးချယ်ခံထားသူတွေအနေနဲ့နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာရှင်းပြကြမှာပါ
American Democrat ဒေါက်တာ Jill Biden ဒီသင်းမဲ့အစောပိုင်းမှာ COVID ရောဂါကူးစက်နေတာကိုစိတ်စစ်တွေ့ရှိခဲ့ပါတယ်။ဒီလိုနေညာတော့ကအေးမိတဲ့ရောဂါလက္ခဏာတွေပြခဲ့ပြီးတဲ့နောက် PCR test နဲ့ဆန်းသက်စစ်ဆေးခဲ့တာမှာ COVID ပိုးကူးနေတယ်ဆိုတာကိုတွေ့ရှိခဲ့ရတာပါ။ COVID ပိုးကူးစက်ခံရတဲ့သမ္မတ Joe Biden ရောဂါပြောက်ပြီးတော့သတင်းပတ်ပိုင်းအကြာမှာပဲသမ္မတ COVID ကူးတာပါ။သူကို COVID ရောဂါသက်သာပြောက်ကင်းစေတဲ့ Paxlovid ဆေးနဲ့ကုသပေးနေတယ်ဆိုပြီးတော့သမ္မတရုံးကထုတ်ပြန်ထားပါတယ်။
ဩစတြေးလျဝန်ကြီးချုပ်ဟောင်းစကော့မော်ရီဆန်ဟာဗန်နာယီဝန်ကြီးတာဝန်အပြင်ဝန်ကြီးနေရာ၅ခုကိုလျှော့ဝှက်တာဝန်ယူခဲ့တာဟာဩစတြေးလျနိုင်ငံရဲ့ဒီမိုကရေစီကိုအားနည်းစေတဲ့လုပ်ရပ်ဖြစ်တယ်လို့လက်ရှိဝန်ကြီးချုပ်အန်တိုနီအယ်ဘန်နီစီကပြောကြားလိုက်ပါတယ်ဝန်ကြီးတာဝန်တွေယူတာကိုဩစတြေးလျပြည်သူတွေမသိအောင်မော်ရီဆန်အစိုးရကလျှော့ဝှက်ထားခဲ့တာဟာတာမန်လုံးဝမဟုတ်တဲ့ထူးခြားမှုဖြစ်တယ်လို့ဝန်ကြီးချုပ်အယ်ဘန်နီစီကပြောခဲ့ပါတယ်အစိုးရဖွဲ့မှအဓိကကျတဲ့ဗန်နာယီကျန်းမာရေးပြည်ထောင်ရေးငွေကြေးနဲ့အရေးမြင့်ဆိုင်ရာဝင်ကြီးဌာနတွေရဲ့ဝင်ကြီးတာဝန်တွေကိုဝင်ကြီးချုပ်ဟောင်းစကော့မော်ရီဆန်လျှို့ဝှက်ရယူခဲ့တဲ့အပေါ်နိုင်ငံကြီးတိုင်ဝိုင်းချာအကြီးအကျယ်ဝေဖန်ခံနေရပါတယ်။ဝင်ကြီးချုပ်ဟောင်းမော်ရီဆန်ကတော့ COVID-19 ကပ်ဘေးကာလလိုအပ်ချက်အရဒီတာဝန်တွေကိုယူခဲ့ရတာဖြစ်တယ်လို့ကာကွယ်ပြောဆိုပြီးလွှတ်တော်မတ်တာဝန်ကနေနှုတ်ထွက်ဖို့တောင်းဆိုမှုတွေကိုပယ်ချခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်တာဩဂတ်လ15ရက်နေ့မှာတနစ်ပြေသွားပါပြီ။ဒီတနစ်တာကာလအတွင်းမှာနိုင်ငံတကာအကူအညီမရတဲ့အပြင်စီးပွားရေးလည်းကျဆင်းနေပါလေ။အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးတွေလည်းဆုံးရှုံးနေရမှာအခုဆိုရင်မိန်းကလေးငယ်တွေက6တန်းထိပဲကျောင်းတက်ခွင့်ရတော့ပါလေ။လူဦးရေတန်း40လောက်ရှိတဲ့အာဖဂန်နစ္စတန်နိုင်ငံမှာအခြေခံစားသောက်ကုန်ဈေးနှုန်းကလည်း30ရာခိုင်နှုန်းလောက်တက်နေပြီးတော့စီးရဲမွေးတည်မှုစားလောင်ငန်းမှုတွေပြည်သူတွေအများပြချုပ်နေရပါလေ။လူငယ်တဲ့တဲ့တုံးကတာလီဘန်တို့ပြန်ပြီးတော့အာနာယူအုပ်ချုပ်လာခဲ့တဲ့နောက်ပိုင်းနိုင်ငံတကာရဲ့အကူအညီအများစုရုပ်သိမ်းသွားတာကြောင့်လျှက်စစ်တပ်အားကျန်းမာရေးနဲ့ပညာရေးစတဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေလည်းယိုယွင်းနေပါသေးတယ
်။မလေးရှားနိုင်ငံမှာအာဂရီလိုက်စားမှုနဲ့ထောင်ဒဏ်12နှစ်ချခံထားရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ရဲ့နောက်ဆုံးအယူခံကိုဩဂုတ်လ18ရက်နေ့ကြာတာရင်းနေမှာစတင်ကြားနိုင်ခဲ့ပါတယ်။သူ့အနေနဲ့ဒါဟာနောက်ဆုံးအကြိမ်အယူခံရှောင်လဲခွင့်ရတာဖြစ်ပါတယ်။ဩဂုတ်လ16ရက်နေ့အင်္ဂါနေ့တော့တက်တည်ထောက်ထားအစ်စ်နဲ့အမှုပြန်စစ်ပေးဖို့သူ့ရဲ့လျှောက်ထားချက်ကိုတရားရုံးကပယ်ချခဲ့တာပါ 1MDB ဗန်ရင်းနှီးမှုမြုပ်နှံငွေရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုတွေ 1MDB ဘဏ်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်နေတဲ့ပြစ်မှုတွေအပြင်လက်ဆောင်မှုတွေနဲ့ဝင်ကြီးချုပ်ဟောင်းနာချစ်ကိုထောင်ဒဏ်12နှစ်ချမှတ်ထားတာကိုအယူခံဝင်နေတာဖြစ်ပါတယ်။သူဝင်ကြီးချုပ်တာဝန်ထမ်းဆောင်စဉ်2009ခုနှစ်ကနိုင်ငံတော်ဘဏ္ဍာရီနဲ့သူပူးတွဲတည်ထောင်ခဲ့တဲ့ 1MDB ဘဏ်ကဒေါ်လာ 4.5 ဘီလီယံကျော်ခိုးယူခဲ့တယ်ဆိုတဲ့စွပ်စွဲမှုပေါင်းဒါဇင်နဲ့ချီအတွက်သူ့မှာအပြစ်မရှိဘူးလို့ဝင်ကြီးချုပ်ဟောင်းကပယ်ချထားပါတယ်။
တိဝိလင်္ကနိုင်ငံမှာတရုတ်သူဆောက်လုပ်ပေးထားတဲ့ဟန်ပန်ဒူတာစိတ်ကန်းကိုတရုတ်ထောက်လည်ရေးသင်္ဘောယွမ်ဝမ်5ဩဂတ်စ16ရက်နေ့အင်္ဂါနေ့တုန်းကစိုက်ကက်ခဲ့ပါသည်တရုတ်ထောက်လည်ရေးသင်္ဘောတောင်အာရှဘက်လာလာကိုစိုးရင်လေလို့အိန္ဒိယဘက်ကပြောနေချိန်မှာရောက်လာတာပါအာရှဥရောပအဓိက၄ချောင်းလမ်းဖြတ်တဲ့တိဝိလင်္ကနိုင်ငံရဲ့ဟန်ပန်ဒူတာစိတ်ကန်းကိုတရုတ်တို့ကစစ်ချေစိုက်စကန်းဖြစ်အသုံးပြုသွားမှာကိုလေအိန္ဒိယကစိုးရင်နေတာပါလုံချိုရင်းဆိုင်ရာပညာရှင်တွေရဲ့အဆိုအရတရုတ်ယွမ်ဝမ်5သင်္ဘောဟာတရုတ်ရဲ့နောက်ဆုံးပေါ်အာကာသထောက်လည်ရင်တင်မောအမျိုးအစားဖြစ်ပြီးတော့ဂျူရီတွေကိုချေရခံစောင့်ကြည့်လေရှိတယ်လို့ဒုံးကျည်နဲ့ပဲ့ထင်းတက်မစ်ဆိုင်းတုံးပစ်ခတ်မှုတွေကိုလည်းစောင့်ကြည့်နိုင်တဲ့အစီအမြင်တင်မောဖြစ်တယ်လို့ဆိုကြပါရရှင်
။နိုင်ငံကထူးခြားသတင်းတွေကိုမတ်ဤတန့်စင်နဲ့ကိုဝင်းခန့်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာတင်းငွေတွင်နေည VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍသတင်းတွေတဲကသုတစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုကုခမောင်စိုးမင်းကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ခရိုင်းမီးယားဒေသမှာရုရှားလေကြောင်းရန်ကာကွယ်ရေးစနစ်ကအဝေးဒိန်းဒရုန်းယာဉ်တစ်စင်းကိုစနေနေ့ကပစ်ချလိုက်ကြောင်းရုရှားအာဏာပိုင်တွေကပြောပါတယ်ပစ်ချခံရတဲ့ဒရုန်းယာဉ်ဟာရုရှားရေတပ်ဌာနချုပ်ခေါင်းမိုးပေါ်ပြုတ်ကျခဲ့ပြီးထိခိုက်ဒဏ်ရာရရှိသူနဲ့ပျက်စီးမှုကြီးကြီးမားမားမရှိဘူးလို့အဲ့ဒီဒေသအုပ်ချုပ်ရေးမှူးမီချေရာဘိုစရော့ဖ်ကပြောဆိုပါတယ်ရုရှားတွက်ကောက်ပဲသီးနှံတွေနဲ့ဓာတ်မြေဩဇာတွေကိုကန့်သတ်ချက်တွေမလုပ်ဘဲဈေးကွက်အရောက်ပို့ပေးနိုင်ရေးကုလသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ်။ကမ္ဘာပေါ်ကဆန်းနေအခါလိုအပ်နေတဲ့ဒေသတွေကိုတင်ပို့ဖို့အတွက်ရှေ့လာမဲ့သတင်းပတ်အနေငယ်အတွင်းယူကရိန်းကကောက်ပဲသီးနှံမက်ထရစ်တန်ချိန်တသိန်းခွဲလောက်အမေရိကန်ကဝယ်ယူဖို့စီစဉ်နေကြောင်းကမ္ဘာဆန်းနေအခါအစီအစဉ် WFP အကြီးအကဲကပြောဆိုပါတယ်။ပရိဒါကိုပေးပို့မယ်ဆိုတာကိုတော့အတိမပြုရသေးဘူးလို့လဲကင်ညာနိုင်ငံမှာရောက်ရှိနေတဲ့ WFP အမှုဆောင်ဒါရိုက်တာဒေးဗစ်ဗက်စလီက AB သတင်းဌာနကိုပြောပါတယ်ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်ကအဆင့်မြင့်ဟိုတယ်တစ်ခုမှာစစ်သွေးကြွတွေဝင်ရောက်စီးနှင်းသိမ်းပိုက်ထားတာကိုအဆုံးသတ်ဖို့လုံခြုံရေးတပ်ဖွဲ့တွေကစနေနေ့အထိဆက်လက်ကြိုးပမ်းနေကြပါတယ်အယ်ရှာဘတ်စစ်သွေးကြွအဖွဲ့ဟာပောက်ခွဲမှုတွေအများအပြားလုပ်ခဲ့ပြီးပြီးခဲ့တဲ့24နာရီအတွင်းဟိုတယ်ကိုစီးနှင်းထားကြောင်းဆိုမာလီအာဏာပိုင်တွေကပြောဆိုပါတယ်တူရကီနိုင်ငံအရှေ့တောင်ပိုင်းမှာကားမတော်တဆမှုကိုကူညီကယ်ဆယ်ရေးလုပ်နေကြတဲ့လမ်းမော်ကလူအုပ်ထဲကိုနောက်ထပ်ကားစီးဝင်တိုက်မိတဲ့အတွက်ကြောင့်အနည်းဆုံးလူ32ဦးသေဆုံးကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဂျပန်နိုင်ငံအနောက်တောင်ဘက်ကမ်းလွန်မှာဓာတုပစ္စည်းသင်္ဘောကကုန်တင်သင်္ဘောတစ်စီးကိုဝင်တိုက်ခဲ့ပါတယ်။စနေနေ့အစောပိုင်းကဝါကယာမနယ်ရဲ့ကမ်းလွန်နှစ်မိုင်အကွာမှာသင်္ဘောနှစ်စီးတိုက်မိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုခမောင်စိုးမင်းပြောပြခဲ့တာပါ။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘယ်အယ်ထယပ်နဲ့ချက်စတန်မော့ခ်တို့ဖြစ်ကြပါတယ်။တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်လေးကိုလှိုင်းလို့မီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူအင်ဆန္ဒတွေအမြန်ပြည့်ဝနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.